Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ညနေပိုင်း VOA တန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီဟာ CIA ရဲ့နိုင်ငံရေးအနာဂတ်ကိုဆွေးနွေးဖို့ဩစတြေးလျနိုင်ငံမှာရောက်နေပါတယ်။မြန်မာနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းကျဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားလောင်နေတူချင်းညာပြေးမှာပါ။
အခုညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးမြမပြည်သူတွေလိုလားတဲ့ခေါင်းဆောင်ရွေးချယ်ခွင့်ဖြစ်တဲ့ရွေးကောက်ပွဲကိုအမေရိကန်ပြည်အောင်စုကစောင့်ကြည့်နေတဲ့အကြောင်
း For Burma's citizens or for many of them at least this election represents a chance to finally choose
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ရဲ့ပြောကြားချက်ကိုထုတ်လွှင့်ပေးသွားမှာပါမြမကြောင့်မြတ်လုပ်ငန်းကဝင်ငွေတွေဘယ်ကိုရောက်နေသလဲလက်စားမှုစောင့်ကြည့်ရေးပြောကြားချက်မြမငိမ့်ချန်ရေးမှာအမျိုးသမီးတွေပါဝင်ခွင့်မရသေးဘူးဆိုတော့အမျိုးသမီးခွင့်ရေးလှုပ်ရှားသူတဦးနဲ့ဆက်သွယ်မေးမြန်းချက်တခါရွေးကောက်ပွဲနဲ့ခါရော်မီစီးပွားရေးလုပ်ငန်းတွေအကြောင်းစတဲ့သတင်းဆောင်ပါတွေကိုနားဆင်ကြရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်စီးပွားရေးနိုင်ငံရေးအနာဂတ်အတွက်ဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့တိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံခဲ့ကြပါတယ်။တောက်ချန်နေကဝန်ကြီးတို့လက်ဆွဲနှုတ်ဆက်ပြီးဆွေးနွေးပွဲကိုဝင်သွားခဲ့ကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေဟာကုလသမဂ္ဂ sorry တူရကီတို့ကကိုယ်စီရီနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရုရှားနိုင်ငံကစီးရီးယားအရေးမှာဝင်ရောက်ဆွတ်ဖက်တာအနေနဲ့ကြီးမားပြီးပြစ်ခတ်တွေကိုလည်းပုံမကြီးထွားစေတယ်လို့ယုံကြည်တဲ့အကြောင်းလဲဒီကနေ့ဆွေးနွေးပွဲမှာတိုင်ခင်မှာပဲ sorry နိုင်ငံကြားရေးဝန်ကြီးအဒက်ဂျူဗီယာကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့စီးရီးယားသမ္မတဘာရှာအဆက်ကိုပြဿနာကိုအပြေရှာရမှာထက်သွင်းမစဉ်းစားဖို့ရှင်းရှင်းလင်းလင်းပြောဆိုထားပေမဲ့ရုရှားနိုင်ငံကတော့စီးရီးယားပံ့ပိုးကူညီနေတာပါ။နိုင်ငံကြားရေးဝန်ကြီးလေးဦးတွေ့ဆုံဆွေးနွေးမှုညှိနှိုင်းမှုတွေမှာနိုင်ငံတွေထိတဲ့ပို့ပြီးဆွေးနွေးပွဲတွေမှာခြေခြေမြက်ပါဝင်လာအောင်လမ်းဖွင့်ပေးတင်တယ်လို့လည်းဂျာမနီနိုင်ငံဘာလင်မြို့မှာကြာသပတေးနေ့တုန်းကခီးတစ်ထောက်ရောက်ချိန်မှာဝန်ကြီးကယ်ရီကပြောကြားထားပါတယ်ဂျမန်ဝန်ကြီးချုပ်အင်ကလမာကဲအပါအဝင်အနောက်ဥရောပနိုင်ငံခေါင်းဆောင်တွေကလည်းစီးရီးယားသမ္မတအာဆာငင်းချဲရေးအတွက်အန်တာတစ်ခုဖြစ်တယ်လို့မြင်နေကြတာပါစီးရီးယားပြည်ပကကိုနိုင်ငံရေးအရာဖြေရှာနိုင်မှုဝိုင်းဝန်းကြိုးပမ်းနေကြပေမဲ့စီးရီးယားသမ္မတအာဆာလူမျိုးအတွက်ကတော့အနာဂတ်နိုင်ငံရေးမှာနေရာမရှိနိုင်ဘူးလို့လည်းဂျာမန်ဝန်ကြီးချုပ်ကမှတ်ချက်ပေးထားပါတယ်တူရကီနဲ့ဆော်ရီနိုင်ငံတွေကလည်းသမ္မတအာဆာဆိုရကိုဆန့်ကျင်နေကြပေမဲ့အခိုင်အမာအားပေးထောက်ခံနေတဲ့ရုရှားနိုင်ငံကနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့ကတော့ဗီယက်နမ်ဆွေးနွေးပွဲမှာဘလူးနိုင်ငံရဲ့အဖြေမျိုးကိုတင်ပြနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရုရှားသမ္မတဗလာဒီမီယာပူတင်ကတော့အရှေ့လေပိုင်းဒေသကပြဿနာတွေမှာအနောက်နိုင်ငံတွေကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဒေသရင်းအာဏာချိန်ခွင်ရှာမညီဘဲကမောက်ကမအခြေအနေတွေနဲ့ကြုံတွေ့နေရတယ်ဆိုပြီးပြောဆိုထားပါတယ်
။ East Jerusalem ကသာသနာနယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေအပေါ်သတ်မှတ်ထားတဲ့အသက်ကန့်သတ်ချက်ကိုအစ္စရေလဘက်ကပယ်ဖြတ်ပေးလိုက်ပါတယ်။ဒီလိုရဟာနှစ်နိုင်ငံကြားလူသေးစေတဲ့အထိဖြစ်ပွားနေတဲ့တင်းမာမှုတွေကိုရှော့ချလိုတဲ့ကြိုးပမ်းချက်တရားလည်းဖြစ်နိုင်ပါတယ်။စက်တင်ဘာလလယ်လောက်ကစဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အသက်ကန့်သတ်မှုကိုတောက်ကြနေတွေအတွက်ချမှတ်ထားခဲ့တာပါ။ဂျူးတွေကမွန်ဖျားကြောင်းလို့ခေါ်ပြီးအစ္စလာမ်တွေကအယ်ဆာဘလီလို့ခေါ်ကြတဲ့ဒီသာသနာနယ်မြေထဲကိုငယ်ရွယ်တဲ့အစ္စလာမ်ဘာသာဝင်လူငယ်တွေကိုဝင်ခွင့်ပိတ်ပင်ထားခဲ့တာပါ။အစ္စရေလနဲ့ပါလက်စတိုင်းတို့ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်ဖို့တန်တမန်တွေဖက်ကကြိုးစားနေချိန်မှာပဲခုလိုတဲ့ကန်တတ်မှုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်။ဂျော်ဒန်အနောက်ဘက်ကမှစစ်သားတယောက်ကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းတယောက်ကိုတောက်ကြနေကပစ်တက်လိုက်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အကြမ်းဖက်မှုအဆုံးသတ်သွားဖို့နှစ်ဘက်စလုံးကကြိုးစားလိုစိတ်ရှိမှဖြစ်တယ်လို့တောက်ကိုအဆုံးသတ်ဖို့အဖြေတစ်ခုရှိမယ်လို့သူ့အနေနဲ့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကိုဘာလင်မြို့မှာပြောဆိုပြီးနောက်တည့်မှာပဲအခုလိုဓာတ်ထိုးမှုဖြစ်သွားခဲ့တာပါ။ဒီအကြမ်းဖက်မှုတွေဟာဟားမတ်စ်အကြမ်းဖက်အုပ်စုအစ္စရေးထဲမှာလှုပ်ရှားနေတဲ့ IS အဖွဲ့နဲ့ပါလက်စတိုင်းသမ္မတမမုတ်အဘတ်တို့ကြောင့်ဖြစ်လာရတာဆိုပြီးမစ္စတာနာတန်ယာဟူကထပ်ပြောပါရယ်မစ္စတာကယ်ရီကတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေတာကိုရပ်ပြီးအကြမ်းဖက်မှုရပ်တန့်သွားအောင်လှုံ့ဆော်ဖို့ကိုတိုက်တွန်းသွားပါရယ်အခုအကြမ်းဖက်မှုအတွင်းအစ္စရေးဘက်ကအ ਨੇ ဆုံးလူ၈ယောက်နဲ့ပါလက်စတိုင်းဘက်ကတော့လူ50ထက်မနည်းသေဆုံးခဲ့ပါရယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ဟာ 2012ခုနှစ်ကလီဗျားနိုင်ငံဘင်ဂါဇီမြို့ကောင်စီဝင်ရုံးတက်ခတ်ခံရမှုနဲ့ပတ်သက်လို့ကင်တွယ်ဆောင်ရွက်ခဲ့တာတွေကို7နှစ်ကြာထွက်ဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲတမနာလောင်းပြည့်ရွေးခံမဲ့မဲဆွယ်စည်းဝေးအစီအစဉ်တွေပြန်လည်စတင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ Republican နဲ့ဦးဆောင်တဲ့ Outlook တော်ကော်မတီရဲ့မနေ့ကကြားနာပွဲမှာတော့လီဗျားနိုင်ငံဆိုင်ရာ American သမ္မတကြီး Christopher Stevens အပါအဝင် American နိုင်ငံသား၄ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တက်ခတ်ခံရမှုနဲ့ပတ်သက်လို့တခြားသူတွေထက်သူ့မှာပိုပြီးအရေးပြက်ခဲ့ရတဲ့အကြောင်းဝင်းကြီးကလင်တန်ကပြောဆိုခဲ့တာပါ Republican တွေကတော့တက်ခတ်မှုဘလို့ဖြစ်ခဲ့တယ်မဖြစ်အောင်ဘလို့ကြိုတင်ကာဝယ်သင့်တယ်ဆိုတဲ့အပေါ်ဝင်းကြီးအောင်ကလင်တန်ရဲ့ပြောဆိုချက်တွေဟာရှင်းအောင်မညီဘူးဆိုပြီးဆွဆွဲခဲ့ကြပါတယ်လူညုံရေးပြဿနာတွေကြုံနေရပေမဲ့တိုးမြင့်ချထားပြတာမျိုးမတွေ့ရဘူးလို့လည်း Republican လွတ်တော်မှ Mike Pompeo ကပြောဆိုခဲ့တာပါဝင်းကြီးအောင်ကလင်တန်ကတော့လူညုံရေးအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးခဲ့တဲ့အကြောင်းအခိုင်အမာပြောဆိုသွားပါတယ်တာမကြီးကလူညုံရေးကိုတိုးမြင့်ပေးဖို့တောင်းခံထားပေမဲ့လည်းဝင်းကြီးအောင်ကလင်တန်ကပယ်ချခဲ့တယ်လို့Republican အမှတ်တချို့ကပြောဆိုခဲ့တဲ့အပေါ်မှာလည်းလုံချိုရေးအတွက်တောင်းခံမှုတွေကလုံချိုရေးဆိုင်ရာကျွမ်းကျင်သူတွေရဲ့လက်ထက်မှာသာရှိနေပြီးသူစီကိုရောက်လာတာမျိုးမတွေ့ဘူးဆိုမရှိခဲ့ဘူးဆိုပြီးတော့လည်းဝန်ကြီးအောင်ကလင်တန်ကတုံ့ပြန်ပြောဆိုသွားပါတယ
်။ချက်သမရနိုင်ငံဟာဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုစိုးရွားတဲ့အခြေအနေတွေအောက်မှာဖမ်းဆီးထိန်းထားတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးကပြောကြားလိုက်ပါတယ်။ယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်အတော်များများစီကားရတဲ့အချက်လက်တွေအရချက်သမရနိုင်ငံထဲမှာရွှေ့ပြောင်းဝင်ရောက်သူတွေအပေါ်စနစ်တကျနဲ့လူအခွင့်ရေးချိုးဖောက်နေကြတယ်လို့ကုလပြောခွင့်ရသူကဆိုပါတယ်။ကလင်းငယ်ရဲ့အခွင့်အရေးတွေကိုစနစ်တကျချိုးဖောက်ခံရတာသိကိုထင်ရှားပါတယ်။သူတို့ရဲ့မိဘတွေနဲ့အခြေအနေတွေဟာဒုက္ခတွေတွေဖြစ်နေတာကြောင့်ပဲကလေးတွေကိုဘလို့အခြေအနေမှာပဲဖြစ်ဖြစ်အခုလိုထိန်းသိမ်းမထားသင့်ဘူးလို့လည်းပြောပါတယ်။ဒါကလူအခွင့်အရေးချိုးဖောက်တာဖြစ်ပြီးဒီအခွင့်အရေးကိုဘရောမှပြောင်းလဲလုပ်လို့မရဘူးလို့လည်းပြောခွင့်ရသူကဆိုပါတယ်။ချက်သမရနိုင်ငံမှာဒုက္ခတွေတွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုရက်ပေါင်း40ကျောင်းထိန်းသိမ်းလဲရှိတယ်လို့ဖန်ဆီးခံရသူတွေကိုတနေ့တာထိန်းသိမ်းဖို့ကုန်ကျစရိတ် $10ခွဲလောက်ရဖို့အဝတ်အစားတွေချုပ်စစ်ဆေးတာတွေရှိတယ်လို့လည်းပြောပါတယ်။ချက်သမရမီဆိုဇမန်ကတော့ဒုက္ခတွေတွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းဆက်ဆံမှုနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒရေးရွာတွေအပေါ်ဒီလိုဝေဖန်ပြောဆိုမှုတွေကိုပယ်ချလိုက်ပါတယ်
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်အနေငယ်သာကျန်တော့တဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းကြဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဆိုရင်မကင်းစရာအခြေအနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောင်လန်းဖို့အမေရိကန်လွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမဆန်တာတွေရှိနေတာလွှတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကနေရာယူထားတာ Muslim Rohingya တွေပေါ်ခွဲခြားဆက်ဆံနေတာသတင်းမီဒီယာတွေပါဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုအရေးယူတာမျိုးလို့အမေရိကန်ပြည်ထောင်စုအတွက်စိုးရိမ်မကင်းစရာတွေရှိနေတာကို Republican ခေါင်းဆောင်ကအမေရိကန်ထက်လွတ်တော်မှာကြာသပတေးနေ့ကပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ပြည်ရင်ပြောင်းလဲရေးတွေကိုမျှော်လင့်ထားတဲ့အတိုင်းလုပ်မလာခဲ့ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးစီးပွားရေးစစ်ပဆက်ဆံရေးဆက်ဆံရေးတွေတိုးမြင့်မှုအခက်အခဲရှိနေတယ်လို့လည်းသတိပေးခဲ့တာပါဒါပေမဲ့လည်းသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရအနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲတွေကိုလွတ်လပ်မြတ်တအောင်ကျင်းပပြီးပြည်ရင်ပြောင်းလဲရေးတွေကိုတက်တည်ပြနိုင်မယ့်အခွင့်အလမ်းရှိနေတယ်လို့လည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးရင်ဆိုင်နေရတဲ့စင်ကုံမှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာဆွေးနွေးကြားနာခဲ့ပြီးနောက်တစ်ရက်မှာပဲထိပ်တန်းလွှတ်တော်အမတ် Mitch McConnell ရဲ့တိုက်တွန်းပြောဆိုချက်ထွက်ပေါ်လာခဲ့တာပါ
တိုင်းပြည်ရဲ့နှစ်စဉ်ပြည်ရင်းထုတ်ကုန်တန်ဖိုးရဲ့တဝက်နီးပါးဖြစ်တဲ့ဒေါ်လာဘီလီယံ30ကျော်ကိုမြန်မာအကြောင်းမြတ်လုပ်ငန်းကနေနှစ်စဉ်ဝင်ငွေရနေတယ်လို့တောက်ကြနေကထုတ်တဲ့လက်စာမှုလေ့လာဆောင်ကြည့်ရေးအဖွဲ့ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။လန်ဒန်အခြေစိုက် Global Witness ရဲ့ခန့်မှန်းချက်ဟာတိကျမှန်ကန်မဲဆိုရင်လျှို့ဝှက်လောက်ကင်နေတဲ့အကြောင်းမြတ်လုပ်ငန်းဟာတရားမဝင်ဘဲနဲ့မွေးရစေဝါကူတန်းရောင်းဝယ်မှုကရတဲ့ဝင်ငွေထက်ဆယ်ဆပိုများသွားမှာပါ။အကြောင်းမြတ်လုပ်ငန်းအများစုကအရင်စစ်အစိုးရအကြီးအကဲဟောင်းဗိုလ်ချုပ်မူကြီးတန်းရွှေအပါအဝင်ဩဇာရှိနေတဲ့စစ်တပ်ထက်ကလက်ရှိအရာရှိတွေနဲ့အချိတ်ဆက်ရှိတဲ့တွေနဲ့ပတ်သက်နေပြီးအစိုးရဌာနတွေထဲကိုကြောက်မြက်ကဝင်ငွေနည်းနည်းလောက်ပဲဝင်လာတယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။စစ်တပ်နဲ့ဆက်ဆက်နေတဲ့ theory မူရရာဇာတွေနဲ့ crony company တွေကစစ်အစိုးရလက်ထက်ကလေးကကြောက်မြက်လုပ်ငန်းကိုတည်တိုက်စိုက်ကြိုးကင်ခဲ့ကြတယ်လို့လည်း Global Witness ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါရတယ်။ဒီလုပ်ငန်းကမြန်မာနိုင်ငံထဲမှာအကျင့်ပြတ်ခြားဆောင်မှုအများဆုံးလုပ်ငန်း ဖြစ်တယ်လို့လန်ဒန်ချိတ်ဆိုင် Global Witness အဖွဲ့ကဂျမန်ခုတ်ဘတ်က VOA ကိုတောက်ကြနေကပြောပါရယ်ကြောက်စိမ်းထုတ်လုပ်ငန်းနဲ့ရောင်းဝယ်မှုကနေစစ်တပ်ကကောက်ယူတဲ့ငွေတွေဟာကချင်ပြည်နယ်ရင်းကသဘုံတွေကိုတိုက်ဖို့နဲ့စစ်ပွဲတွေရပ်သွားအောင်လို့အသုံးပြုဖို့လို့ကချင်ပြည်သူတွေကယုံကြည်နေကြတာပါကချင်ပြည်နယ်ကကြောက်စိမ်းသူ့ဖွဲ့ရေးလုပ်ငန်းတွေလက်တလုံးမှာတိတိတတ်တာအရှင်းမြင်လှုပ်ဆောင်လာနေတာဟာလဲလာမယ့်ရွေးကောက်ပွဲကနေနိုင်ငံရေးအပြောင်းလဲတွေဖြစ်လာနိုင်မယ်ဆိုတဲ့ဆိုရင်မှုကြောင့်ဖြစ်မယ်လို့လဲတက်ကြွသူတွေကသုံးသပ်ပါရယ်
ပြည်ထောင်နိုင်ငံမှာနှစ်ပေါင်း30အတွင်းအစိုးရဆုံးရင်မတော်တဆမှုလို့ဆိုရမယ်ဘော်ဒူးမြို့အနီးကဘတ်စကားမတော်တဆမှုမှာပင်စင်စားအများစုပါဝင်လူ42ယောက်ထက်မနည်းသေဆုံးသွားတယ်လို့ခန့်မှန်းထားကြပါတယ်ပူစကင်ချေးရွာအနီးလမ်းမော်ကတရောင်စစ်ခွေတစ်ခုမှာခီးတယ်တွေအပြည့်ပါလာတဲ့ဘတ်စကားကိုထရက်ကားတစ်စင်းကဝန်တိုက်မိရာကကားနှစ်စင်းစလုံးမီးလောင်ပောက်ကွဲသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်မီးလောင်နေတဲ့ကြားကအသက်မသေလွံ့မြောက်လာသူရှိဦးရှိတယ်လို့လည်းသတင်းတွေကဖော်ပြနေပြီးမတော်တဆမှုဖြစ်ရနေရလို့ဒါဇင်နဲ့ချီတဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေရောက်သွားခဲ့ကြပါတယ်မတော်တဆမှုနဲ့ပတ်သက်လို့ဂရင်းနိုင်ငံကိုခီးသွားနေတဲ့ပြည်သစ်သမ္မတဖရန်ဆွာအူလန်းကလည်းခြေကွဲဝယ်ရာဖြစ်ဖြစ်ကိုကန့်တွဲဖို့အစိုးရကပြည့်ဝဆောင်ရနေတယ်လို့ပြောဆိုခဲ့တာပါပြည်သစ်သမ္မတခီးစဉ်တဝက်တစ်ပြက်နဲ့လက်ပြန်ညင်လာဖို့စဉ်းစားထားတယ်လို့လည်းဆိုပါတယ်ဗော်ဒူးမြို့ရှိပဲကီလိုမီတာ50လောက်အကွာကမတော်တဆမှုဖြစ်ရနေရလို့ပြည်သစ်ဝန်ကြီးချုပ်မန်နျူရယ်ဗောပြည်ရဲဝင်ကြီးနဲ့တရုတ်ပို့ဆောင်ရေးဝင်ကြီးတို့လည်းတွားရောက်ခဲ့ကြတာပါပြည်ထောင်ငံရှိပိုင်းမှာကလေးငယ်44ယောက်ပါဝင်လူပေါင်း53ယောက်တည်ဆုံခဲ့တဲ့1982ခုနှစ်တုန်းကဘတ်စကားမတော်တဆမှုပြီးရင်အခုနောက်ဆုံးဖြစ်ရအဆိုးအဝါဆုံးရေမတော်တဆမှုလည်းဖြစ်နိုင်ပါတယ
်မက္ဆီကိုနိုင်ငံအနောက်တောင်ဘက်ကိုဝင်ရောက်လာတော့မယ့် ARG Hurricane မုန်တိုင်း Patricia ဟာအတွက်လူတွေကကြိုတင်ပြင်ဆင်နေကြပါတယ်1949ခုနှစ်ကတည်းကမက္ကဆီကိုနဲ့ထိစပ်နေတဲ့ပစိဖိတ်ကမ်းခြေတစ်လျှောက်ဖြစ်သွားတဲ့မုန်တိုင်းတွေထဲမှာဒီမုန်တိုင်းကသမိုင်းတစ်လျှောက်အင်အားအပြင်းဆုံးအဖြစ်ပြောင်းလဲသွားမဲ့ပုံပေါ်တယ်လို့မက္ကဆီကိုရေအရင်းမြစ်စီမံခန့်ခွဲမှုကော်မရှင်နာမင်းကြီးရော်ဘတ်တိုရမ်ရက်စ်ဒီလာပေရာကပြောပါရယ်အမြင့်ဆုံးအဆင့်ဖြစ်တဲ့အဆင့်5ရှိတဲ့ဟာရီကိန်းမုန်တိုင်းကြောင့်ဒီကနေ့တောက်ကြနေနေလယ်ပိုင်းလောက်မှာမြေပြိုမှုတွေဖြစ်လာနိုင်တယ်လို့တနအီကိုကီလိုမီတာ164တိုက်နှုန်းရှိမယ်လို့လည်းအစိုးရဘက်ကခန့်မှန်းထားပါရယ်
နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါမကြခင်မှာတော့ဒီမြန်မာပြည်ရဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးဒီမြန်မာကြောင်မြတ်လုပ်ငန်းကနေရတဲ့ဝင်ငွေတွေဘယ်ကိုရောက်သွားသလဲကြည့်ကြရအောင်ပါမြန်မာကြောင်မြတ်လုပ်ငန်းကနေဝင်ငွေအမေရိကန်ဒေါ်လာ37ဘီလီယံလောက်ရရှိနေတယ်လို့လက်စားမှုလေလာဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကဒီကနေ့မှပြောပါတယ်ဒီပမာဏဟာအာဏာပိုင်တွေတရားဝင်ထုတ်ပြန်ထားတဲ့စရင်းကိန်းဂဏန်းတွေထက်အများကြီးပိုနေပြီးနိုင်ငံဗန်ဒါငွေတွေဟာလက်ရှိအာဏာပိုင်တွေစစ်ဖက်ခေါင်းဆောင်တွေစစ်ဘိုလ်ချုပ်ဟောင်းတွေစီကိုရောက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်း AFP နဲ့ AP သတင်းတွေကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
2014ခုနှစ်ကကြောက်စိမ်းလုပ်ငန်းကနေမြန်မာနိုင်ငံဟာအမေရိကန်ဒေါ်လာ37ဘီလီယံဘူးလောက်ရရှိခဲ့တယ်လို့လန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီပမာဏဟာ GDP ပြည်တွင်းထုတ်ကုန်တန်ဖိုးတဝက်နီးပါးရှိပြီးဒီအဖိုးရန်ကြောက်တွေကိုနိုင်ငံရဲ့တခုတည်းသောတရားဝင်ဈေးကွက်ဖြစ်တဲ့ကြောက်မြက်ပြပွဲမှာရောင်းချရတယ်ဆိုတဲ့ငွေပမာဏ 3.4 ဘီလီယံထက်လည်းအများကြီးကွာနေတာပါ။ဒါအပြင်အဲ့ဒီကြောင်မြတ်တူဖော်တဲ့လုပ်ငန်းကိုဘသူတွေကပိုင်ဆိုင်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့လဲဘသူမှမသိကြဘူးလို့ Global Witness အဖွဲ့ကသုတေသနပညာရှင် Juman Khabar ကအခုလိုပြောပါတယ
် It's been called Myanmar's big state secrets
မြန်မာနိုင်ငံရဲ့အကြီးမားဆုံးလျှော့ဝှက်ချက်တစ်ခုလို့ခေါ်ကြပြီးအဲ့ဒါဟာတကယ်ပါဖြစ်တယ်ဆိုတာပါပဲနိုင်ငံတွင်းကမင်းမျိုးဖွဲ့ရာကောင်းတဲ့လူတချို့ဟာဘသူရဲ့စုံစမ်းစစ်ဆေးမှုကိုမှခံယူနေစရာမလိုပဲဒီကြောက်စိန်လုပ်ငန်းကိုလုပ်ကင်ခွင့်ရနေကြတာပါ
ကြောက်စိမ်းလုပ်ငန်းကနေအခုလိုဝင်ငွေအမြောက်များရနေပေမဲ့ဒေသခံကချင်လူလူဟာတော့သူတို့ခြေပေါ်အောက်ကဒီတယံဇာတရောင်းအောင်ငွေအတွက်တစုံတရာအကျိုးမြတ်ခံစားရတာမျိုးမရှိပါဘူးဒါအပြင်သူတို့ရဲ့လူမှုအတိုင်းဝန်လည်းဖျက်ဆီးခံရပြီးမရေမတွက်နိုင်တဲ့ဘဝတွေလည်းဆုံးရှုံးခဲ့တာပါကြောက်စိမ်းတူဖို့တဲ့မိုင်းလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့ခြေရွာတွေပြောင်းရွှေ့ပေးရတယ်လို့တောင်တွေကိုလည်းတူဖို့ပြီးရှာဖွေတာကြောင့်အထူးသဖြင့်မိုးရွာတွေရောက်ချိန်မှာမြေပြုံမှုတွေဖြစ်ပြီးလူတွေသေဆုံးခဲ့ပါတယ်လုံးခဲ့တဲ့ဇန်နဝါရီလကဆိုရင်လေမြေပြူရာကြောင့်ဆက်ရဲနေရာတွေနဲ့တူးဖော်ပြီးသားမြေစာပုံတွေကြားမှာအကျဉ်းကျန်ကြောက်တွေကိုရှာဖွေနေသူ30လောက်တည်ဆုံးခဲ့ပါတယ်။ဒါအပြင်ဒီဒေသခံလုပ်သားတွေရဲ့ကလေးငယ်တွေဟာလည်းမြေတူးမြေတရားမှာအသုံးပြုတဲ့ buffalo လို့ခေါ်တဲ့အကြီးစားဆက်ရဲနေရာကြီးတွေရဲ့အန်နီယယ်ကိုရင်ဆိုင်နေရတာပါ။လုံးခဲ့တဲ့9နှစ်လောက်ကစလို့ဒီ mind to ဖော်တဲ့လုပ်ငန်းခွင်တွေပုံများလာတာကြောင့်ပြဿနာတွေလည်းပူတူးလာတယ်လို့လူခွင့်လှူရှားသူတူဖြစ်တဲ့ကချင်အမျိုးသမီးခေရာကအခုလိုပြောပါတယ်
ဒီကုမ္ပဏီကြီးတွေကိုမုန်းပါတယ်ကျွန်တော်တို့အသေးနာပါတယ်ကုမ္ပဏီ back four တွေမြင်တိုင်းကျွန်တော်တို့လူတက်ကောင်းလို့ကျွန်တော်တို့ရဲ့စိတ်ထဲမှာပေါ့နော်ကုမ္ပဏီကားကြီးမြေစေကားကြီးတွေကိုဖျက်သွားတာတန်ကြားတိုင်းပေါ့နော်နှလုံးသားထဲမှာပြတ်ဆွေးလို့မတက်ပေါ့နော်ကျွန်တော်တို့အင်မတန်မှလူတက်ကောင်းအဖြစ်သူတို့ကိုမြင်နေအယံမုန်းတဲ့ဒီကုမ္ပဏီကားကြီးတွေကို
မြမအကြောင်းစိမ့်လုပ်ငန်းဟာဒေသခံတွေအတွက်အခုလိုအခြေအနေဇိုးတွေကိုသာကြုံတွေ့နေတာမဟုတ်ပဲအစိုးရတက်တဲ့တိုင်းရင်းသားအခွင့်အရေးတောင်းဆိုနေတဲ့ကချင်လက်နက်ကိုင်အဖွဲ့ကြားမှာလည်းအရေးပါတဲ့အနေအထားမှာရှိနေတာပါဒီကြောက်စိမ့်ထွက်ရှိရာဒေသကိုထိန်းချုပ်ထားနိုင်ဖို့နှစ်ဖက်စလုံးကလည်းကြိုးစားနေတာဖြစ်တာကြောင့်ငင်းချင်းကြီးအလားအလာဟာလည်းအလံဝေးတယ်လို့ဖြစ်နေပါတယ်ပြည်တွင်းစစ်ကြောင့်ဒေသခံလူစုထောင်နဲ့ချီဟာတရုတ်နိုင်ငံနေဆက်ကစခန်းတွေမှာနေထိုင်ကြရပြီးချမ်းသာကြွယ်ဝတဲ့နေမျိုးပေါ်ကဆင်းရဲနေကြတဲ့လူတွေကိုနေရာတကာမှာတွေ့နိုင်ပါတယ်ဒေသခံခေါင်းဆောင်တဦးဖြစ်တဲ့ချက်လာလောကဒီအချင်းတွေအပေါ်မကြေမနဲ့အခုလိုပြောဆိုပါရယ
်ဒီဘကံကတူတက်လာလမ်းငါချင်းဝါလမ်းချမ်းငါဟိုင်းမုန်တူတက်လာလမ်း
ကျွန်တော်တို့ရဲ့မြေကိုဖျက်ဆီးပစ်နိုင်တဲ့အနေအထားတစ်ခုပဲရှိလာဗျာဒီမြေရဲ့မူလပိုင်ရှင်ဖြစ်တဲ့ကချင်တွေရဲ့ဘဝဟာအရာရာဆုံးရှုံးခဲ့ပါပြီ
အခုလိုအချင်းတွေမျိုးမှာပဲမကြခင်ရပိုင်းအတွင်းမှာတော့မြန်မာနိုင်ငံရဲ့သမိုင်းမှာအေးပါတဲ့ရွေးကောက်ပွဲကိုကျင်းပတော့မှာပါဒီတော့ဒီရွေးကောက်ပွဲပြီးနောက်ပိုင်းမှာအခြေအနေတွေပြောင်းလဲလာမှာပါလားဒါမှမဟုတ်ဒီကြောက်စိမ့်လုပ်ငန်းကရရှိလာတဲ့အကျိုးမြတ်တွေကိုအသုံးပြုပြီးရွေးကောက်ပွဲရလဲရဖြစ်ပေါ်လာမယ့်ပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေကိုအဟန့်အတားဖြစ်စေမှာပါလားအဖြေကိုတော့ဆက်လက်စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားခဲ့တာပါအခုပြည်သူလူလာတဲ့ခေါင်းဆောင်တယောက်ရွေးချယ်ခွင့်ရမယ်မြမရွေးကောက်ပွဲစီကြည့်ကြရအောင်ပါလာမယ့်မြန်မာနိုင်ငံရွေးကောက်ပွဲဟာမြန်မာပြည်သူတွေအတွက်သူတို့လိုလားတဲ့ခေါင်းဆောင်ကိုရွေးချယ်ခွင့်ရမယ်အခွင့်အလမ်းတရားဖြစ်တာမို့ဒီရွေးကောက်ပွဲအခြေအနေကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကစောင့်ကြည့်အကဲခတ်နေတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောပါတယ်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုတိုက်တာအကဲဖြတ်ရမယ်အခြေအနေတရားဖြစ်တယ်လို့လည်းပြောသွားပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်မနေ့တုန်းကအမေရိကန်အထက်လွှတ်တော်မှာလာမယ့်မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုသွားတာတွေကိုကိုသားညိုဦးကကောက်နှုတ်တင်ဆက်ပေးပါမယ်ရှင်
မကြခင်သတင်းပတ်တွေတွင်ကျင်းပတော့မယ့်မြန်မာနိုင်ငံရွေးကောက်ပွဲဟာအရင်ကတည်းကပိုပြီးတော့လွတ်လပ်မျှတမဲ့သဘောမှာတော့တွေ့နေရတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်သူ Republican အထက်လွှတ်တော် Matt Mitch McConnell ကမနေ့ကဒီ American အထက်လွှတ်တော်မှာပြောသွားပါတယ်။ဥပမာဆိုရင်တော့ဒီအရင်တုန်းကမရှိခဲ့တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကိုလက်ခံခွင့်ပြုခဲ့တာဟာကျင်းတဲ့အားရစရာဖြစ်တယ်လို့ပြောပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဘလောက်ထိလုပ်နိုင်ပြီလဲဆိုတာကိုတိုင်းတာရမယ့်အခြေအနေတရားဖြစ်တယ်လို့လည်းသူကပြောပါတယ
်။ For Burma's citizens or for many of them at least, this election represents a chance to finally choose their own leaders, which is indeed a rare occurrence in recent Burmese history.
ဒါဟာအခုခေတ်သစ်မြန်မာသမိုင်းမှာကျုံနောက်ကျုံငယ်တည်တာထင်ရှားတဲ့ဖြစ်ရပါဒီရွေးကောက်ပွဲအရေးကြီးတဲ့ဆိုတဲ့နောက်ကြောင်းတစ်ခုရှိပါတယ်ရွေးကောက်ပွဲကိုဘလို့စီမံဆောင်ရွက်တလဲဆိုတာဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုတွေအတွက်အရေးပါတဲ့တိုင်းတာချက်တစ်ခုဖြစ်ပါလိမ့်မယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်စရာအားတက်စရာတွေရှိပေမဲ့လို့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းစရာအခြေအနေတွေကြံရှိနေသေးတဲ့အကြောင်းလဲအထက်လွှတ်တော်မှ Mitch McConnell ကထောက်ပြသွားပါတယ်ပထမဆုံးချက်ကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ပါတယ်ဖွဲ့စည်းပုံရစစ်တပ်ဟာလွှတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားပြီးတော့ဗီဒီယိုအာဏာသုံးခွင့်ရနေတဲ့အခြေအနေဟာမြန်မာနိုင်ငံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့
As many of my colleagues will recall, the Burmese constitution unreasonably restricts who can be a candidate for president. A hardly subtle attempt to bar the country's most popular opposition figure from being a candidate for president.
အထူးသဖြင့်ဒီတိုင်းပြည်ရဲ့လူထုထောက်ခံမှုအရာဆုံးတိုက်ခိုက်ခေါင်းဆောင်သမရမဖြစ်နိုင်အောင်ပိတ်ပင်တားဆီးထားတဲ့လုပ်ရပါဒါနဲ့တင်စိုးရိမ်စရာကောင်းပါတယ်မြန်မာဖွဲ့စည်းပုံအကြောင်းပြောရရင်ဒါတွေမကပါဘူးဥမာဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားတဲ့စစ်တပ်ကဗီဒီယိုအာဏာထိထိရောက်ရောက်အသုံးပြုနိုင်တဲ့အခြေအနေပ
ါဖွဲ့စည်းပုံပြင်ရေးမဲခွဲခဲ့တဲ့ကိစ္စမှာလွတ်တော်မင်းအရာအများစုဖြစ်ပေမဲ့လို့ဖွဲ့စည်းပုံရတော့လွတ်တော်အတွင်းအရေးနင်းခဲ့ရတာကိုထောက်ပြပြီးတော့ဒါဟာအစိုးရနဲ့သူ့ရဲ့မဟာမိတ်တွေဘက်ကဖွဲ့စည်းပုံအရာခွင့်ပြုထားတဲ့ဒီမိုကရေစီနီးမကျတဲ့နည်းလမ်းကိုသုံးခဲ့တယ်ဆိုပြီးတော့အထက်လွှတ်တော်အမတ်မစ်မက်ကော်နယ်ကဝေဖန်ခဲ့ပါတယ်ဒီချက်ဟာဒီမိုကရေစီရေးဆောင်ရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂတိကဝတ်အပေါ်မှာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါအပြင်ဒီရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်ဆုံးရှုံးကြရတဲ့အခြေအနေကိုလည်းစိုးရိမ်ပွဲဖြစ်နေထောက်ပြသွားပါတယ
်။ The second deeply troubling consideration is the apparent widespread if not universal.
နောက်ထပ်ဒေါ်လေးစိုးရိမ်စရာကောင်းနေတဲ့အခြေအနေတစ်ရပ်ကတော့ရိုဟင်ဂျာတွေကိုမဲပေးခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စပါ။ ရွန်ဂျာတွေကိုဖိနှိပ်မှုတွေအရင်ကရှိနေပေမဲ့အနည်းဆုံးတော့သူတို့ဟာရွေးကောက်ပွဲမှာမဲပေးခွင့်ဝင်ရောက်အရွေးချယ်ပိုင်ခွင့်တွေရှိခဲ့ပါတယ်2010နဲ့1990ခုနှစ်ရွေးကောက်ပွဲနှစ်ခုစလုံးမှာသူတို့ဟာမဲပေးခွင့်ရသလိုကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံမှုတွေလည်းရှိခဲ့တာပါ
ဒါအပြင်ဒီရွေးကောက်ပွဲမတိုင်ခင်မှာပဲ Facebook ပေါ်မှာနိုင်ငံခေါင်းဆောင်တွေကိုတည်ော်လို့ဖန်ဆီးခံရတဲ့အခြေအနေတွေကိုထောက်ပြပြီးတော့လူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေအပေါ်မှာလည်းသူ့အနေနဲ့စိုးရိမ်မိတဲ့အကြောင်းပြောပါရယ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပေးမှုတွေချွတ်ချောမှုတွေနဲ့ပြီးဆုံးသွားတယ်ဆိုတာနဲ့တည်းမလုံလောက်သေးပဲနဲ့ဒီရွေးကောက်ပွဲရလတ်ဟာမြန်မာပြည်သူလူထုရဲ့ဆန္ဒကိုထင်ဟစေမှဖြစ်မယ်လို့လည်းအထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါရယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒမြန်မာနဲ့အမေရိကန်ဆက်ဆံရေးစရာတွေအပေါ်မှာလည်းထင်ဟစီမှာဖြစ်တယ်လို့သတိပေးပါရယ်။ဒါကြောင့်မလို့အခုရွေးကောက်ပွဲအခြေအနေကိုရောရလတ်ကူပါအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကနေပြီးတော့စောင့်ကြည့်ကဲခတ်သွားရမယ်လို့လည်းအထက်လွှတ်တော်မတ် Mitch McConnell ကတိုက်တွန်းသွားပါရယ်ခင်ဗျာ
။ကိုသားညွန့်ဦးကောက်နှုတ်တင်ပြခဲ့တာပါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေအပြည့်အဝပါဝင်ခွင့်မရသေးတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမျိုးသမီးရေးငြိမ်းချမ်းရေးနဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်အမှတ် 1325 ကိုသမရဦးသိန်းစိန်အစိုးရကလိုက်နာအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာဖြစ်တဲ့အကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်နေတဲ့ NDD ခေါ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစုဥက္ကဋ္ဌမက်ခင်အုံမာကပြောပါရယ်လွန်ခဲ့တဲ့15နှစ်ကလုံခြုံရေးကောင်စီကနေချမှတ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်မှုတိုးမြှင့်ရေးဆုံးဖြတ်ချက်အမှတ် 1325အတွက်ကုလသမဂ္ဂမှာကျင်းပနေတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့မက်ခင်အုံမာကိုမတ်အင်ဂျင်နိုင်ကဆက်သွယ်မိမြရမှာသူကအခုလိုစပြောပါရယ်
ကျမအခုရောက်နေတဲ့အချိန်မှာပေါ့နော်ဒီမှာတွေ့ရတဲ့အစည်းအဝေးတွေတိုင်းမှာထင်ပြခွင့်ရတဲ့နေရာတွေတိုင်းမှာကျမတင်ပြတာကတော့မြန်မာအစိုးရကခုနကလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 1325 အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆုံးဖြတ်ချက်ကိုသူတို့တာဝန်ယူပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်ရမယ့်ဟာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကျမတို့အခုမြန်မာနိုင်ငံမှာရှိနေတဲ့အထူးသဖြင့်ဒီငြိမ်းချမ်းရေးဖြစ်စဉ်ပဋိပက္ခဖြည့်ဆင်းဖို့အတွက်လုပ်နေတဲ့ခုနကဒီအပြစ်ခတ်ရက်စဲရေးလုပ်ငန်းလုပ်နေတဲ့ဖြစ်စဉ်မှာအပါအဝင်ကအမျိုးသမီးတွေရဲ့ပါဝင်ခွင့်မရနေတဲ့ကိစ္စပေါ့နော်အာတကယ်ကိုအထိပယ်ရှိပြီးတော့မှအထူးသဖြင့်လက်နက်ကင်ပဋိပက္ခဒေသမှာဒီလက်နက်ကင်ပဋိပက္ခရဲ့စိုးကျိုးတွေကိုခံစားနေရတဲ့အမျိုးသမီးတွေအာအတိုင်းဝိုင်းကိုကိုစားပြုနိုင်တဲ့အမျိုးသမီးတွေပါဝင်ခွင့်မရနေတဲ့ကိစ္စကိုတင်ပြဖြစ်တယ
်အဲ့တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1325 ကိုဒီမြန်မာနိုင်ငံမှာဒီကုလသမဂ္ဂနဲ့သူတို့စတင်ပူးပေါင်းဆောင်ရွက်တဲ့အချိန်ကဘယ်တုန်းကလဲရှင်
သူတို့စတာတော့2013အောက်တိုဘာလမှာစတယ်ရှင့်အဲ့မတိုင်ခင်ပေါ့နော်2013အောက်တိုဘာလကတော့ဒါတရားဝင်သူတို့နေပြည်တော်မှာအလုံးယုံဆွေးနွေးပွဲနဲ့အခမ်းအနားကျင်းပတဲ့ဟာမျိုးလုပ်တာပေါ့ဒါပေမဲ့အဲ့မတိုင်ခင်၄၅၆လလောက်ခရဲကကုလသမဂ္ဂဒီအမျိုးသမီးဌာနကအမျိုးသမီးရေးရာဌာနနေပြည်တော်မှာတော့အဲမြန်မာအစိုးရနဲ့ဆွေးနွေးပြီးတော့မှဒီဆုံးဖြတ်ချက်အမှတ် 1325 ကိုအော်အမျိုးသားအစည်းအဝေးလုပ်ငန်းစဉ်အကောင့်ထဲဖော်ဖို့ကိစ္စလေးစပြီးဆွေးနွေးတယ်လို့ကျွန်မတို့သိရတယ်။အဲ့ဒီမှာအာနေပြည်တော်မှာလုတ်သွားတဲ့ပွဲပေါ့နော်။အောက်တိုဘာလ2023မှာလုတ်သွားတဲ့ပွဲကိုကျွန်မတို့တရင်ချက်လက်နဲ့တေချာကြည့်တဲ့အခါမှာအဲ့ဒီမှာပါဟိုဥဆောင်တာပေါ့နော်။ဥဆောင်တာကကုလသမဂ္ဂနဲ့ပြီးတော့အမျိုးသမီးရေးရာအဖွဲ့ကြီးဥဆောင်တာမျိုးဖြစ်တယ်။ဆိုတော့ကျွန်မအဲ့ဒီတုန်းကလေးကကုလသမဂ္ဂကိုကျွန်မဒီဌာနချုပ်မှာပဲအာတင်ပြတယ်။ဆိုတော့တကယ်တမ်းမြန်မာနိုင်ငံမှာရှိနေတဲ့အမေအမျိုးသမီးတို့တွေရဲ့ဘဝကိုကိုစားပြုနေတဲ့အဖွဲ့မဟုတ်ဘူးပေါ့အထူးသဖြင့်တော့ပဋိပက္ခဒေတာလက်နက်ကင်ပဋိပက္ခဒေတာမှာဒီတပ်မတော်ရဲ့တပ်မတော်စစ်သားတွေရဲ့အဲ့ဒါစစ်ဗိုလ်တွေရဲ့မတရားအနိုင်ကျင့်မှုမရင်းကျင့်မှုတပ်ဖြတ်ခံရတပ်ဖြတ်မှုကိုခံနေရတဲ့အမျိုးသမီးတွေရဲ့ဘဝအကြောင်းကိုလုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်ပြီးကာကွယ်ပေးဖို့ကိုအဲ့ဒီတပ်မတော်ကခုနကမရင်းကျင့်တဲ့အဲ့ဒါဟိုကျူးလွန်တဲ့နော်ဒီမတရားမှုအကြမ်းဖက်မှုကိုကျူးလွန်တဲ့သူတွေရဲ့အမျိုးသမီးတွေနဲ့ဖွဲ့ထားတဲ့အဖွဲ့မျိုးဆိုလို့ရှိရင်တော့ဘလို့မှဒါကျမတို့ဘလို့မှဟိုကောက်ွယ်ပေးဖို့အနေထားဆိုတာမဖြစ်နိုင်ဘူးပေါ့နော
်မကြသေးခင်ကသူတို့အစိုးရနဲ့ဒီလက်နက်ကိုင်တိုင်းသားအဖွဲ့ရှစ်ဖွဲ့နဲ့အပြစ်ခိုက်ခဲ့စေရေးသဘောတူလက်မှတ်စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာအဲ့ဒီမှာတက်ရောက်လာတဲ့ဒီကုလသမဂ္ဂဒီအဖွဲ့ဝင်နိုင်ငံတွေနောက်ဒီကိုယ်စားလှယ်တွေဘက်ကဘလို့တုံ့ပြန်တာတွေ့ရလဲရှင်
တော်တော်များတော့ဒီနယူးယောက်ကကုလသမဂ္ဂအတိုင်းအဝိုင်းမှာပေါ့နော်တော်တော်များများကကျွန်မတွေ့သလောက်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ခုနကအပြစ်ခတ်ရစဲရေးဒီဟို NCA စာချုပ်ချုပ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှမပြည့်စုံတဲ့သတင်းသို့မဟုတ်သတင်းမှ ရနေတယ်ဆိုတာကိုကျွန်မသွားတွေ့တယ်သူတို့ကတော်တော်လေးပေါ့နော်ဟိုမြန်မာနိုင်ငံမှာတော့ဒီအဖြစ်ခက်ရဲ့စရေးစာချုပ်အောင်မြင်မြင်ချုပ်ဆောင်တိုင်းပြီးတော်တော်လေးငင်းကြင်းဖြစ်စေတော်တော်လေးတော်တော်ကြီးကိုခီးရောက်အောင်မြင်နေပြီဆိုတော့အဲ့လိုမျိုးတော်တော်ကြီးခီးရောက်အောင်မြင်နေတယ်လို့သူတို့ကကြားနေတဲ့ဟာမျိုးတွေဖြစ်နေတယ်ဆိုတော့လက်တွေ့မှာကျွန်တော်တို့ကတော့ဟို NCA လက်မှတ်ထိုးတဲ့တစ်ချိန်တည်းမှာတော့မှရှမ်းပြည်နယ်ကချင်းပြည်နယ်ဒေသတွေမှာထိုးစစ်တွေတပ်မတော်ဘက်ကနေပြီးတော့မှပို့တိုးလာတဲ့ကိစ္စတွေစစ်ရင်အားပို့ပြီးတိုးချက်လာတဲ့ကိစ္စတွေနော်ဒီကိစ္စတွေကိုနိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်အခုလိုကုလသမဂ္ဂရဲ့ဗဟိုဌာနချုပ်နေရာလိုမျိုးမှာတော့မှမသိနေဘူးဆိုတာကိုတွေ့ရတဲ့အခါမှာကြားရတဲ့အခါမှာဟိုကျမတို့အရန်စိတ်ပူတယ်ဘာလို့လဲဆိုတော့တကယ်တမ်းဟိုကျမတို့ ground reality လို့ပြောနေတယ်လားလက်တွေ့မြေပြင်ပေါ်ကပကတိအဖြစ်မှန်အခြေအနေကိုနိုင်ငံတကာအတိုင်းအဝိုင်းကမသိဘူးဖြစ်နေပြီဆိုတဲ့အဥ္စာမျိုးသွားတွေ့ရတယ်ရှင့
်မခင်အုံးမကိုမန်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားတာပါလာမယ့်နိုဝင်ဘာလထဲမှာကျင်းပတော့မယ့်ပါတီစုံရွေးကောက်ပွဲမှာရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေဟာနေရာနှက်မှာအင်တိုက်အားတိုက်နဲ့မဲဆွယ်စည်းရုံးရေးတွေဆင်နေကြပါပြီ။မဲဆွယ်တဲ့နေရာမှာအသုံးပြုတဲ့သက်ဆိုင်ရာပါတီတွေရဲ့အမှတ်တံဆိပ်တွေကိုပုံစံမျိုးစုံနဲ့ပုံနှိပ်ဖော်ပြကြတာ၊စည်းရုံးရေးအတွက်လိုအပ်တဲ့ကားမျိုးစုံအငှားလိုက်တာစတဲ့လုပ်ငန်းတွေလည်းတွင်ကျယ်လာပါတယ်။ရွေးကောက်ပွဲခါတော်မီစီးပွားရေးလုပ်ငန်းတွေအကြောင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ရွေးကောက်ပွဲကြီးနီလာနဲ့အမျှပါတီအသီးသီးရဲ့အောင်နိုင်ရေးဟောပြောပွဲတွေဖျော်ဖြေပွဲတွေကိုစီနဲ့အပြိုင်ဆိုင်မဲဆွယ်စည်းရုံးလုပ်ငန်းတွေကိုအရှိန်မြှင့်လာတာဒီရက်ပိုင်းမှာတွေ့လာရပါတယ်။အဲဒီလိုမဲဆွယ်စည်းရုံးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရွေးကောက်ပွဲကာရိုမီစီးပွားရေးလုပ်ငန်းတွေကလည်းအလုပ်ပူပြီးတော့တွင်လာကြပါတယ်။မဲဆွယ်စည်းရုံးတွေမှာဝစ်စင်ရတဲ့ပါတီတစိ့ပါတဲ့အင်ဂျီတစိ့ရိုက်လုပ်ငန်းတွေဟာဆိုရင်လေရွေးကောက်ပွဲမတိုင်ခင်ဂျွန်လလောက်ကတည်းကကြိုတင်ပြင်ဆင်ထားကြရပြီးတော့အခုရက်ပိုင်းမှာဆိုရင်အင်ဂျီတွေရောမလောက်အောင်ဖြစ်နေကြတယ်လို့တစိ့ရဲ့လုပ်ငန်းရှင်ကိုမင်းမင်းကပြောပါတယ်။
ဒီပါတီဆိုရင်တော့အပြင်လည်းလာဝယ်တာပေါ့နော်ဒီမှာတော့အစုံပါပဲတန်ခိုင်လည်းရှိတယ် NLD လည်းရှိတယ်တခြားပါတီဟိုသတိပုဂ္ဂလလည်းရှိတာပေါ့အများကြီးပါပဲကိုတို့ကတော့ဒါဟိုဘလူလာအက်ပို့ကတ်စတမာဆိုတော့အဆင်ပြေအောင်တော့ဒီလိုပဲလုပ်ရကြတာတော့
ရွက်ောက်ပွဲကာလမှာအလုပ်ဖြစ်တဲ့နောက်ထပ်စီးပွားရေးလုပ်ငန်းကတော့မဲဆွယ်စီယုံရေးအောင်နိုင်ရေးတွေမှာအတန်ချက်ဆက်အငှားလိုက်တဲ့ဝန်ဆောင်မှုလုပ်ငန်းပဲဖြစ်ပါတယ်အောင်နိုင်ရေးဖျော်ဖြေပွဲတွေမှာအတန်ချက်ဆက်တွေကမဖြစ်မနေငှားရတာကြောင့်soundbox တွေအတန်ချက်ဆက်တွေဟာအရင်ကထက်ပိုပြီးတော့အငှားလိုက်နေရတယ်လို့အတန်ချက်ဆက်အငှားလုပ်ငန်းလုပ်ကိုင်တဲ့ကိုတိုးကပြောပါတယ
်ကိုတို့လိုက်တာတော့ NLD ပါ NLD အများဆုံးပါတကယ်တခြားပါတီသေးသေးလေးတွေလည်းဘယ်လိုပေါ့တကယ်ချင်းနဲ့အကူအညီကောင်းလို့လုပ်ပေးတာရှိပါတယ်အဲ့လိုပေါ့ဘာလေးကူညီပေးပါညာလေးကူညီပေးပါအဓိကတော့ကိုတို့ NLD အတွက်လုပ်တာပါအဲတက်ကန်ရင်ပွဲတော့ကိုတို့တပွဲမှမလိုက်ဘူးတပွဲမှမလိုက်ဘူးသူတို့ခေါ်ပါတယ်ဒါပေမဲ့အဲ့လိုပေါ့မလိုက်ဖြစ်ပါဘူးဆိုတော့မလိုက်ခဲ့ဘူ
းလမ်းစုံလမ်းကောတွေမှာထောင်ထားတဲ့မြေဆိုင်ပိုစတာတွေမှာတော့ပါတီအသီးသီးကကိုယ်စားလှယ်လောင်းတွေရဲ့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြတာတွေကိုပုံစံအမျိုးမျိုးနဲ့တွေ့ရပါတယ်အဲ့ဒီမြေဆိုင်ပိုစတာတွေထဲအာနာယပြည်ခိုင်ဖြိုးပါတီရဲ့ပိုစတာတွေကိုပို့ပြီးတော့တွေ့ရပါတယ်ဒါပေမဲ့လည်းစပိန်ဆိုင်ကတက္ကစီအငားယုံတွေမှာတော့ NLD sticker တွေအလံအနီအောင်တွေတလွင်လွင်တွေ့မြင်နေရပါတယ်ကားရှိခန်းတွေမှာအလှထားကြတဲ့အလံငယ်လေးတွေရောင်းချတဲ့ကိုဇော်ဝင်းထိုက်ကတော့
ကျွန်တော်ကဆိုလို့ရှိရင်တော့ဒီနိုင်ငံတကာအလံပေါင်းကိုရောင်းရပါတယ်အခုအသေးအလံတိတိရောင်းရတော့ NLD အလံတိတိရောင်းရတယ်အဲ့လိုမျိုးပါဘာဖြစ်လဲသူကကို NLD လို့ဆိုရိုက်မှအဲ့တဘောပေါ့အဲ့တဘောပါပဲကျွန်တော်ကတိတ်ပဲကျွမ်းနေတော့အဲ့နားမလည်ဘူးပေါ့နော်ဆိုလိုတာကတော့ဒီ NLD ပါတီကိုရိုက်မှအဲ့တဘောကြောင့်မလို့ပဲ NLD လမ်းတော့ရောင်းရတယ်ထင်ပ
ါရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတွေမှာကာရိုမီအလုပ်ဖြစ်နေတဲ့နောက်ထပ်စီဝါရေးကကားအငှားလိုက်တဲ့ဝန်ဆောင်မှုပါမဲဆွေစီယုံရဲ့အတွက်ကားမျိုးစားမျိုးစုံကိုမဖြစ်မနေငှားရရတာမို့ကားငါးကားတွေကလည်းမြင့်တက်လာတာပါဒါပေမဲ့အခုမျိုးကြုံဦးလို့ရင်မောင်းသူတွေကတော့စီယုံရဲ့တွေမှာမြင့်တာနဲ့လိုက်ပါကူညီပေးကြတာပ
ါကျွန်တော်ကကွန်ပျူတာပြီးတော့ကားကိုဒီစမ်းကြောင်းအွန်လိုင်းအတွက်ပြူထားတာပါအဲကြောင့်မို့ဒီကုန်ကဟိုစမ်းကြောင်းကိုကျွန်တော်လာမောင်းပေးရတယ
်ရွက်ောက်ပွဲစီယုံရဲ့ကာလအတွင်းပါတီတီးတီးကအပြိုင်ဆိုင်မဲဆွေစီယုံရဲ့လုပ်ငန်းတွေမှာမရှိမဖြစ်ပါဝင်ဆက်နွယ်နေတဲ့ရွက်ောက်ပွဲကာရိုမီစီဝါရေးဟာဆိုရင်ခုလက်ရှိတော့ရာသီစာစီးပွားရေးအဖြစ်အောင်မြင်နေပေမဲ့ရွက်ောက်ပွဲလွန်ကာလတွေမှာပြောင်းလဲလာမဲ့နိုင်ငံအပြောင်းအလဲရဲ့နမိတ်ပုံတွေဖြစ်လာမလားဆိုတာကိုတော့စောင့်ကြည့်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူပြောပြသွားခဲ့တာပါရှင် VO American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့ရွက်ောက်ပွဲဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းနားဆင်ကြရအောင်ပါပါ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေညနေ3နာရီထိတချင်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်ကျမတို့ VOA American အတန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်အစီအစဉ်အချိန်ပိုင်းအတွင်းမှာအရင်ဆုံးနောက်ဆုံးရရွေးကောက်ပွဲအကျိုးသတင်းကောက်နှုတ်ချက်တွေနားဆင်ရဖို့ရှိပြီးရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်း NLD ပါတီအောင်နိုင်ရေးအနှောက်အယှက်ခံနေရတာတွေနဲ့ပတ်သက်လို့
ကျုံမြောက်ဖက်မှာရှိတဲ့အဖွဲ့ချုပ်မျိုးနယ်ရုံးနဲ့မြဆောင်းထိုးလေးပေါ့ကျုံကထားတဲ့တန်ပန်းမှာသူကလာချီသွားတယ်ဗျာဘာသာရေးမှိုင်းတိုက်တဲ့ဟာတွေပေါ့ဒေါ်သာစုကြည်နဲ့မိသားစုရဲ့
ပုံမန္တလေးတိုင်းအောင်မြေတာဇန်အောင်နိုင်ရေးတာဝန်ရှိသူတို့ပြောပြခဲ့တာပါရွေးကောက်ပွဲစောင့်ကြည့်ရေးပြင်ပအဖွဲ့တစ်ခုဖြစ်တဲ့ကတာစင်တာနဲ့ VOE ရဲ့တွေ့ဆုံမေးမြန်းခန်းကိုလည်းနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးရွေးကောက်ပွဲသတင်းကောက်နှုတ်ချက်ကိုနားဆင်ရအောင်ပါနောက်ဆုံးရထားတဲ့ရွေးကောက်ပွဲသတင်းတွေကိုရှားဖောင်ကကောက်နှုတ်စုစည်းပြီးကိုရန်နိုင်နဲ့အတူတင်ပြပေးထားပါတယ်ရှင်
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲကိုစောင့်ကြည့်လာဖို့အတွက်ရှောက်လွာတင်ထားသူပေါင်း 6,000 ကျော်ရှိတယ်လို့သိရပါဗျ။ရွေးကောက်ပွဲကော်မရှင်ရဲ့အဆိုအရရှောက်လွာတင်ထားတဲ့သူတွေဟာအဖွဲ့အစည်း6ခုကအဖွဲ့ဝင်တွေဖြစ်ပြီးအားလုံးပေါင်း6,212ဦးရှိတယ်လို့ဖော်ပြထားပါတယ်ရွေးကောက်ပွဲစောင့်ကြည့်လာတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေအားလုံးဟာမဲယုံရာရှိတွေမဲဆန္ဒရှင်တွေနဲ့လျှို့ဝှက်မဲပေးစနစ်တွေကိုနှောက်ယှက်ခွင့်မရှိဘဲတည်ဆဲဥပဒေနဲ့ချမှတ်ထားတဲ့ကျင့်ဝတ်တွေကိုလိုက်နာကြရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ
်စက်ထဲမှာပဲရတ္တပတ်အနေငယ်လောက်ခြံတော့တဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းကြဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တအူးကတိုက်တွန်းလိုက်ပါတယ်ဒီလာမဲ့ရွေးကောက်ပွဲဟာလက်မြတ်တဲ့ရွေးကောက်ပွဲဖြစ်မဲ့အရေးလက္ခဏာတွေတွေ့ရပေမဲ့အခက်အခဲတွေဖြစ်လာနိုင်တဲ့အချက်တွေလည်းရှိနေတယ်လို့ American အထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကမနေ့ကပဲပြောလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်က veto 3ပယ်ချခဲ့တဲ့အတွက်ဒီမိုကရေစီဖော်ဆောင်ရေးကိုတကယ်လှုပ်ချင်ရလားဆိုတာမေးခွန်းထုတ်စရာဖြစ်နေကြောင်းအကြောင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမဆန္ဒတွေရှိနေတာလွှတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကနေရာယူထားတာ Muslim Rohingya တွေအပေါ်ခွဲခြားဆက်ဆံနေတာသတင်းမီဒီယာတွေအပေါ်ဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုအရေးယူတာတွေကြောင့်ဖြစ်တယ်လို့ Mitch McConnell ကပြောပါတယ်။ဘာတွေထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်နေရအောင်မှာဖြစ်ကြောင်းနဲ့မျောလင့်ထားသလိုဖြစ်မလာခဲ့ရင်တော့ American ပြည်တော်စုနဲ့နိုင်ငံရေးစီးပွားရေးစစ်ဘက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်ဖို့အခက်အခဲရှိနိုင်တယ်လို့လည်း Mitch McConnell ကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒါအပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျီနမ်မြတ်ကလည်းလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုံခြုံရေးအရစိုးရိမ်မှုတွေဖြစ်နေတယ်လို့ဆိုပါတယ်။မစ္စတာဗီဂျီနမ်မြတ်ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုပြီးခဲ့တဲ့အောက်တိုဘာလ21ရက်နေ့မှာပြုလုပ်တဲ့လူမှုရေးလူ့အခွင့်အရေးနဲ့ယဉ်ကျေးမှုဆိုင်ရာအထွေထွေညီလာခံတတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်။ဆိုပါအစည်းအဝေးခန်းစာကိုအပိုင်း၃ပိုင်းခွဲခြားထားပြီးအဲ့ထဲမှာရွေးကောက်ပွဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေနိုင်ငံအတွင်းကကွဲပြားနေတဲ့အတိုင်းအဝိုင်းနဲ့လူ့အခွင့်အရေးအခြေအနေတွေအပြင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲအခြေအနေတွေပါဝင်ပါတယ်။ရွေးကောက်ပွဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်လစ်လာတွေ့ရှိကြရာမြန်မာနိုင်ငံအတွင်းမှာလာမယ့်နိုဝင်ဘာလ10ရက်နေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲကိုမတိမငြိမ်ဖြစ်အောင်လှုပ်ဆော်ပြောဆိုတဲ့အမုန်းစကားတွေရှိသလိုအစွန်းရအမျိုးသားရေးဝါဒတွေကလည်းနိုင်ငံတွင်းမှာကြီးထွားလာနေတာကြောင့်စိုးရိမ်မှုတွေတွေ့နေရတယ်လို့ VJ နမရကပြောပါတယ်။ဒါအပြင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအနစ်သာရအပိုင်းမှာရောလုပ်ငန်းစဉ်အပိုင်းမှာပါစိန်ခေါ်မှုတွေကြီးကြီးမားမားရှိနေဆဲဖြစ်တယ်လို့ VJ နမရကဆိုပါတယ်။အဲ့ထဲမှာတချို့မြို့နယ်တွေမှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့လူတွေကိုတေးသေးကြကြမစိစစ်ပဲဝင်ပြိုင်ဖို့လိုအပ်ချက်တွေနဲ့မကန့်ညီဘူးဆိုပြီးပယ်ချခဲ့တာတွေအပြင်မဲပေးခွင့်ပယ်ချရုတ်သိမ်းတာတွေကြောင့်လူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေအထူးသဖြင့်ဇူလိုင်လတုန်းကယာကြီးလက်မှတ်ထုတ်ပေးတာတွေကိုပြန်လည်ရုတ်သိမ်းတာဟာတကယ့်ပြဿနာတရားဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေး VJ နမ်မြားကပြောပါတယ်ရှင်
ရှာဖောင်ကောက်နှုတ်တင်ပြခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရေးခီးစဉ်မှာအနှောက်အယှက်တချို့ရှိနေတဲ့အကြောင်းမန္တလေးအောင်နိုင်ရေးအဖွဲ့ကို စက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးပါဦးမယ်ရှင်
။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမန္တလေးတိုင်းပျော်ဝဲမြို့နယ်မှာ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်စုရဲ့မဲဆွယ်စီယုံရီခီးကိုဒေသခံတချို့ကနှောက်ယှက်တာတွေရှိတယ်လို့ NLD ပါတီမန္တလေးတိုင်းအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌဦးရွှေလှကရှင်းပြပါတယ်။
ပြောပေါ်လို့လာနောက်ဆက်တာပထမတစ်ချိန်လုံးကကျတော့မက်ဆွေကြီးုံနေသွားတဲ့အခါမှာလူအုပ်စုနဲ့ပေါ့မိရနေမျိုးလိုက်ပြီးအတန်းနေအမှုရာနဲ့နောက်ဆက်တဲ့အမျိုးသမီးလေးတွေကလည်းမဖွဲမရသဘောမျိုးပေါ့လေပြောဆိုတာတွေအတန်းအမှုရာတွေပြတာတွေရှိတယ်။နောက်ကျွန်တော်ဒီမက်ဆွေကြီးုံသွားတဲ့လူတွေရဲ့ကြားထဲဥပေါ်ဆိုင်ကလေးနဲ့ဝင်ပြီးတော့သွားရင်းလာရင်အနောက်ဆက်ပြောင်းလို့ဟန်တာနောက်ဆက်တာမျိုးတွေလုပ်တယ်မဲဆွေကြုံရသွားတဲ့အခါမှာပေါ့နည်းနည်းသတင်းလိုက်ယူတဲ့ဒီရဲတပ်ဖွဲ့ဝင်တွေလည်းဒိမ့်နေ SB တွေပါတယ်ပေါ့နော်အဲ့ဒါလည်းသူတို့ကတော့မထိန်သေးဘူးနောက်ပိုင်းကြာလို့ရှိရင်တရားနဲ့တရားကိုပြဿနာတွေအကြေကြေဖြစ်လာလို့ရှိရင်မတင်တော်ဘူးဘာညာဆိုတော့ကော်မရှင်ကိုကျွန်တော်တိုင်လဲပါသေးတယ်နောက်ပိုင်းကြာတော့ပြီးခဲ့တဲ့တပတ်ပတ်ဝန်းကျင်နောက်ကပေါ့ကျွန်တော်တို့မဲဆွေကြုံရသွားတဲ့အခါကိုအဲ့ဒီထဲကအဖွဲ့ဝင်၂ယောက်ကိုလင်မယား၂ယောက်ကနေဒုံးနဲ့လိုက်ခိုက်တာမျိုးတွေပါလုပ်နေလို့ပြောတယ်အဲ့ဒါနဲ့ပတ်သက်လို့တရားစွဲထားတယ်
မန္တလေးတိုင်းမိထီလာမြို့နယ်နဲ့နေပြည်တော်စပူတိရိမြို့နယ်တွေက NLD ကိုယ်စားလှယ်လောင်းတွေဟာလဲမဲဆွယ်စီယုံရေးသွားချိန်မှာနှောက်ယှက်တာတွေကြုံရတယ်လို့ဦးရွှေလှကပြောပါတယ
်မိထီလာမယ်ကတော့တမတော်ချီမြင့်တဲ့ထဲဆက်ရုံအဲ့ဒီနေရာကတော့အရင်တော့ကတော့ကျွန်တော်တို့ကဒါပြည်သူချီမြင့်တဲ့ထဲဆက်ရုံပေါ့စစ်စုကမတက်ခင်တော့ကကျွန်တော်တို့ဒီမိထီလာနဲ့တောင်းပြီးသွားလို့ရှိရင်ဝန်ထမ်းအင်ဂျာနဲ့လူကြီးရက်ွက်ရှိတယ်ကအဲ့ဒီရက်ွက်တဲ့ကိုကျွန်တော်တို့မဲချီလာကတိုင်းဒေသကြီးလွတ်တော်ကိုယ်စားလောင်းဥတင်ကိုကိုသွားပြီးတော့မဲဆွယ်စီယုံတဲ့အခါမှာအုတ်ချုပ်ရင်းမှုတွေရဲ့စက်ယုံကမဲဆွယ်ပြီးတော့စီယုံမှုမပြူဆိုတော့အဲ့လိုဟန်တားတာတော့ရှိတယ်ကြာ။ဒါကကျွန်တော်တို့ကစက်ယုံလုံသားတွေအလုံးလုံးနေတဲ့နေရာနဲ့မသက်ဆိုင်တဲ့ဒီရက်ွက်လူကြီးရက်ွက်ဟောပေါ်ဝန်တန်းအင်ညာပေါ့အင်ညာဒီဘက်ကိုဝင်ပြီးစီယုံတာဖြစ်တဲ့အတွက်စက်ယုံနယ်နိမိတ်မဟုတ်တဲ့အတွက်ဒါကကျွန်တော်စီယုံဝင်ရှိတဲ့စီယုံဝင်ပေးပါဆိုတဲ့ဟာကိုသူကလုံးဝခွင့်မပြုဘူးခင်ဗျာ။
မန္တလေးကျုံမြောက်ဖက်လူမြင်ကွင်းမှာဘယ်သူမှမသိရသေးသူတွေကဒေါံဆန်းစုကြည်နဲ့ပတ်သက်ပြီးပုဂ္ဂိုလ်ရေးတိုက်ခိုက်တဲ့ဗနိုင်းတွေကိုလာချိတ်ဆွဲခဲ့တာမျိုးရှိကြောင်းမန္တလေးတိုင်းအောင်မြေသာဇံမြို့နယ်ဗန္ဓာရီမှုကိုဂျင်းနာခေါ်ကိုကမောင်ထွေးကပြောပါတယ
်ကျုံမြောက်ဖက်မှာရှိတဲ့အဖွဲကျုံမျိုးနယ်ယုံနဲ့မြဆောင်ထိုးလေးပေါ့ကျုံကထားတဲ့တန်ပန်းမှာသူကလာချီသွားတယ်ဗျဘာသာရေးမှိုင်းတိုက်တဲ့ဟာတွေပေါ့ဒေါံဆန်းစုကြည်နဲ့မိသားစုရဲ့ပုံပေါ့နော်သူရဲ့သားတွေပတိုင်းမွေးတွေနဲ့ပေါ့နော်ပြောရင်တော့ကျွန်တော်တို့ဟိုအစ္စလမ်ဘာသာပုံစံပေါက်နေတဲ့အာဟုယူထားပြီးတော့မှဟိုခေါင်းစည်းကသူကဘာတက်လိုက်တယ်ဆိုတော့ထောင်းအောင်ဆောင်တော့ကြီးပါဆိုတော့ခေါင်းစင်တက်လိုက်တယ်ဘင်နိုင်းရဲ့အပေါ်မှာခေါင်းစည်းတက်ထားတယ်တက်ပြီးမှအောက်မှာသူကဓပုံအားဖြင့်ရှစ်ပုံလောက်ပါမယ်အဲ့ရှစ်ပုံလောက်မှာအဓိကတိုင်းသမားကိုယူထားတယ်ပေါ့နော်အဲ့နောက်တစ်ခါသူ့သားတွေရဲ့ပတိုင်းနေတဲ့ဟာတွေကိုပြထားပြီးတော့မှကျွန်တော်တို့နိုင်ငံကြီးကဓာကြီးကိုကျုံစားမယ်ဆိုရင်ဒီဘာသာတွေပျောက်သွားမယ်ဆိုရဲအဲ့ဒါကိုရေးပြီးတော့မှချိန်ထားတာတော့မနဲ့ဆောစောချိန်သွားတယ်ဗျအဲ့ဒါလေ
မန္တလေးတိုင်းတစ်ခုလုံးကိုခြုံကြည့်ရင်တော့ NLD ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်ကြောညာဆိုင်မှုတွေအဖြစ်အစည်းခံနေရတယ်လို့ဦးရွှေလာကပြောပါတယ
်တခြားနှောက်ရက်တာတွေရကြတော့ကိုယ်စားလှယ်လောင်းတွေရဲ့ဆိုင်မှုတွေဒီနိုင်ကြီးလိုက်ဖြစ်တာတော့အများဆုံးဖြစ်တယ်ခင်ဗျအဲ့ဒါတော့ဟိုကျွန်တော်မန္တလေးမြို့မော်မယ်တင်ကိုပဲအဲ့ဒီအဲပဒိကြီးမယ်ဖြစ်တယ်မဟာအောင်မြင်မယ်ဖြစ်တယ်ပေါ့နော်တခြားနယ်ပြည်မယ်လည်းအဲ့လိုတွေဖြစ်တယ်တာစီပဲလည်းဖြစ်တယ်အဲ့လိုမျိုးတွေကတော့နေရာတိုင်းနဲ့လူလူတော်တော်များများမယ်ဖြစ်ကြတယ်ဒါပေမဲ့အဲ့ဒီကတော့လူကိုယ်တိုင်ကတော့ကျွန်တော်ကတော့မသိရဘူးပေါ့သူကညနေပါလေလူမမြင်နိုင်တဲ့အချိန်ကြီးမယ်လာပြီးနောက်ဆက်တာ
မန္တလေးတိုင်းမှာ NLD ကိုယ်စားလှယ်လောင်း104ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ
ရရှိနေပြန်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တီရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လိုအဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လိုအဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တီနိုင်မယ်လို့ယူဆပါသလားဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တီချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်စွန့်တွေးမင်းများလူတွေတော်ရှင်တွေ VA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒဲအလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုစွန့်နေလူတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ ပါဝင်ဆွေးနွေးမိမြန်ရမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်မြန်မာရွေးကောက်ပွဲအတွက်စောင့်ကြည့်ခွင့်ရတဲ့ပြည်ပအဖွဲ့အစည်းတွေထဲမှာအမေရိကန်အခြေစိုက်ကာတာစင်တာလည်းပါပါတယ်။ရွေးကောက်ပွဲစောင့်ကြည့်ဖို့ဘယ်လိုပြင်ဆင်နေသလဲဆိုတာနဲ့ပတ်သက်လို့ကာတာစင်တာမြန်မာရုံးညွှန်ကြားရေးမှူးကို VOA ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။မင်္ဂလာပါရှင်။ကျမတို့ရဲ့ရွေးကောက်ပွဲအထူးအစီအစဉ်ကနေကြိုဆိုပါရစေ။ပထမဆုံးအနေနဲ့ကာတာစင်တာဒီနိုင်ငံမှာရုံးခန်းဖွင့်ရတဲ့ရည်ရွယ်ချက်ကိုသိပါရစေရှင်
။ Well, the Carter Center was invited by the government of Myanmar.
Carter Center ရဲ့မြန်မာပြည်ရုံးခန်းကိုဖွင့်လှစ်ရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲအတွက်နိုင်ငံတကာအကဲခတ်စောင့်ကြည့်ရေးအဖွဲ့တွေလာရောက်နိုင်ရေးပြင်ဆင်ဖို့အတွက် Carter Center ကိုမြန်မာအစိုးရကဖိတ်ကြားခဲ့တာဖြစ်ပါတယ်။2013ခုနှစ်ဧပြီလတုန်းကသမ္မတဂျင်မီ Carter ကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အခြားနိုင်ငံကြီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးချက်တွေအရရွေးကောက်ပွဲအကဲခတ်စောင့်ကြည့်ရေးယုံဖွင့်နိုင်ခဲ့တာပါ။ခုဆိုရင်ကျွန်တော်တို့လုပ်ငန်းတွေစတင်နေပါပြီ။ရွေးကောက်ပွဲမကျင်းပမီအချိန်တွေကိုကဲခတ်နိုင်ဖို့ရွေးကောက်ပွဲကော်မရှင်ရဲ့အစိုးရရဲ့သဘောတူညီချက်နဲ့နိုင်ငံတော်မှာစောင့်ကြည့်ရေးအဖွဲ့တွေကိုဆီလုပ်ဖို့စီစဉ်ပြီးတဲ့လောက်ဖြစ်နေပါပြီ။ပြီးတော့ရှေ့ပြေးအစီရင်ခံစာနှစ်ဆောင်ကိုလည်းအများပြည်သူသိရှိအောင်ထုတ်ပြန်ခဲ့ပါရတယ်။ခုတော့ချိန်တူစောင့်ကြည့်ဖို့အဖွဲ့တွေကိုရွေးကောက်ပွဲကျင်းပချိန်မှာနေရာချထားဖို့အတွက်ပြင်ဆင်နေပါရတယ်။ကျွန်တော်တို့ဟာဒီလိုမျိုးရွေးကောက်ပွဲစောင့်ကြည့်တဲ့လုပ်ငန်းကိုနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပေါင်း100ကျော်တို့မှဆောင်ရွက်ခဲ့ပြီးလည်းဖြစ်ပါရတယ်။ဒီရွေးကောက်ပွဲမှာဆောင်ရွက်ခွင့်ရတာကိုလည်းဝမ်းသာပါရတယ
်။ဟုတ်ကဲ့ဒီအချိန်ထိပေါ့နော်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဘယ်လိုများသုံးသပ်လို့ရပါလဲ။ဒီလိုနိုင်ငံရေးအခြေအနေမျိုးနဲ့ဒီရွေးကောက်ပွဲဟာတိုးတက်မှုရှိတယ်လို့မြင်ပါသလားရှင်။ဒါမှမဟုတ်လေရှေ့မတိုးနောက်မဆုတ်တက်နေတယ်လို့မြင်ပါသလား
။ Well, I should say to begin that we're often asked is the process free and fair? Is it going to be free and fair?
မကြာခဏအမေခံတဲ့မိကုံကတော့ဒီရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတဲ့မိကုံပဲဖြစ်ပါတယ်။တကယ်တော့ကျွန်တော်တို့ရဲ့ခန်းကဏ္ဍကတရားတယ်မတရားကိုဆုံးဖြတ်ဖို့မဟုတ်ပါဘူး။မြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်တွေပဲဖြစ်တယ်မှာလေဒီရွေးကောက်ပွဲဟာဘယ်လောက်ထိတရားမျှတပြီးဘယ်လောက်ထိယုံကြည်စစ်ချတယ်လဲဆိုတာကမြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်တွေပဲဖြစ်တယ်မှာလေကျွန်တော်တို့ဟာဒီပွဲကိုစောင့်ကြည့်တဲ့အခါမှာလဲရှုတော့မျိုးစုံကနေသူတို့ရဲ့တယောက်မှုတွေလွတ်ဆောင်မှုတွေကိုစောင့်ကြည့်နေတာပါဥပမာမဲစင်းကြည့်တဲ့နေရာပြင်ဆင်တဲ့နေရာတွေရွေးကောက်ပွဲကော်မရှင်ရဲ့ပြည်သူလူထုနဲ့နိုင်ငံရေးပါတီတွေဆက်နွယ်ပတ်သက်မှုနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုစတာတွေကိုစောင့်ကြည့်စစ်ဆေးဖို့စောင့်ကြည့်သူတွေကိုရွေးကောက်ပွဲကာလမဲယုံတွေမှာနေရာချထားပေးဖို့ဖြစ်ပါတယ်အရင်ရွေးကောက်ပွဲတွေနဲ့နှိုင်းယှဉ်ရင်တော့အခုရွေးကောက်ပွဲတွေဟာကျွန်တော်မြင်မှာအဖက်ဖက်ကအထိုက်လျောက်တိုးတက်မှုရှိတယ်လို့မြင်ပါတယ်။ဆိုရရာရှိတွေနိုင်ငံရေးခေါင်းဆောင်တွေကလည်းရပ်ဖက်လူအဖွဲ့အစည်းတွေအထိအားလုံးကတင်ပြကြတာကတော့ရွေးကောက်ပွဲနေတာဟာအရင်ခါတက်ဆိုင်တိတိတသာတိုးတက်မှုတွေရှိလာတယ်လို့ပြောကြတော့ဒါဟာတိုးတက်တဲ့ချက်လို့ပြောရမှာပါ။တစ်ချိန်တည်းမှာပဲတချို့လူတွေကသူတို့ရဲ့နိုင်ငံရေးအမြင်တွေကိုထုတ်ဖော်ပြသတဲ့နေရာမှာပွင့်လင်းမြင်သာမှုမရှိသေးတာကိုလည်းတွေ့ရပါတယ်။တချို့နိုင်ငံရေးပါတီဝင်တွေကသူတို့ရဲ့နိုင်ငံရေးထင်မြင်ချက်တွေနဲ့အငင်းပွားပွဲရအကြောင်းအရာတွေကိုလွတ်လွတ်လပ်လပ်ထုတ်ပြောဖို့အခွင့်အရေးမရှိဘူးလို့ထင်ကြပါတယ်။နောက်ပြီးတော့သတင်းမီဒီယာတွေကလည်းနိုင်ငံရေးနဲ့ရွေးကောက်ပွဲအခြေအနေတွေကိုတင်ပြတဲ့နေရာမှာကန့်သတ်ချက်အထိုက်အလျောက်ရှိနေသေးပဲလို့ယူဆကြပါတယ်။ဒါမျိုးတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့အများကြီးလိုပါသေးတယ်။ဒါပေမဲ့လည်းအားလုံးခြုံပြောရရင်တော့ဒီလောက်အထိပွင့်လင်းတိုးတက်မှုရှိလာတာကိုအားရမိပါတယ
် shown by the election commission and the government during this process.
ကတာစင်တာကဩဂတ်စ်လ19ရက်နေ့ကထုတ်ပြန်ခဲ့တဲ့ဒုတိယအကြိမ်မြောက်ရွေးကောက်ပွဲရှေ့ပြေးအစီရင်ခံစာထဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြံပေးတာ6ချက်ပါတာတွေ့ရပါတယ်။အဲ့ဒီအကြံပြုချက်တွေနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်
။ Right. Well, the 6 points. Let's see. There are a number of recommendations that we had more than 6 perhaps.
ကျန်ပြူချက်တွေက6ချက်ထပ်ပို့ပါတယ်ခြုံပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့အဓိကကျန်ပြူချင်တာကတော့ပွင့်လင်းမြင်သာမှုကိုပို့ပြီးတော့အားပေးချင်ပါတယ်အစိုးရကခုထပ်ပို့ပြီးတော့ပွင့်လင်းမြင်သာတဲ့ယုံကြည်စိတ်ချရအောင်ဆောင်ရွက်ထားတယ်ဆိုတာကိုကျွန်တော်တို့သိပါတယ်ဒါပေမဲ့ပြည်သူလူထုဘက်ကဒီတိုးတက်မှုတွေကိုသတိမထားမိကြပါဘူးတချို့ပြောင်းလဲမှုတွေကရွေးကောက်ပွဲအတွက်ပို့ပြီးတော့အကျိုးရှိအောင်ပြောင်းလဲထားတယ်ဆိုပေမဲ့အများပြည်သူသိအောင်တရားဝင်ထုတ်ပြန်ထားတာမျိုးမရှိသေးပါဘူးဒါကြောင့်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကိုအဓိကကျန်ပြူလိုတာကရွေးကောက်ပွဲမကျင်းပမီကြန့်ရှိနေသေးတဲ့အချိန်အတွင်းမှာ2010ပြည့်နှစ်နောက်ပိုင်းဆောင်ရွက်ခဲ့တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုပြည်သူလူထုကိုအသိပေးဖို့ပဲဖြစ်ပါတယ်။ဥပမာပြောရရင်ဂျိုတင်မဲစနစ်လိုမျိုးပေါ့။ဒီဂျိုတင်မဲတွေကိုပြီးခဲ့တဲ့2010ရွေးကောက်ပွဲအပြီးမှာအဓိကကျတဲ့မတမာမှုတစ်ခုအနေနဲ့ရှုမြင်ခဲ့ကြတာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီလိုအမြင်မျိုးကိုဖျောက်ဖျက်နိုင်အောင်ပို့ပြီးတော့ပွင့်လင်းမြင်သာလာအောင်စောင့်ကြည့်လေ့လာရဲ့အဖွဲ့တွေကိုဂျိုတင်မဲပေးတဲ့နေရာမှာစောင့်ကြည့်နိုင်အောင်စီစဉ်ထားပါတယ်။ကျွန်တော်တို့ဟာစီမင်းအသစ်တွေတရားဝင်ထုတ်ပြန်တာကိုစောင့်ကြည့်နေသေးပါဒီလုပ်ငန်းစဉ်အပေါ်မှာအခြားထင်မြင်ချက်တွေလည်းရှိပါတယ်။ ရွှေပြောင်းအခြေချနေထိုင်သူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့မဲပေးခွင့်နဲ့ရွေးကောက်ပွဲကာလအတွင်းမှာဖြစ်ပေါ်လာနိုင်တဲ့တာစီကန့်သက်ချက်တွေအပေါ်မှာထင်မြင်ချက်တွေရှိပါတယ်။ဒီတော့ကျွန်တော်တို့အဓိကအကြံပြုတာကတော့တည်တာတဲ့ပြောင်းလဲမှုတွေနဲ့ပွင့်လင်းမြင်သာမှုတွေတိတ်မရှိသေးတာကိုအတိအမှန်ပြုစေချင်တာပါပဲ။ပြီးတော့ပြိပခဖြစ်စေနိုင်တဲ့ဆုံးဖြတ်ချက်မျိုးတွေနောက်တစ်ခါထပ်ချမိမှာကိုလည်းသတိပြုစေချင်ပါတယ်။ဒါကတော့ရွေးကောက်ပွဲကာလအတွင်းတချို့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲမကျင်းပါပဲဖျက်သိမ်းနိုင်တာမျိုးနဲ့ပတ်သက်ပြီးပြောတာပါ။
Be as transparent as possible about decisions already made and about future decisions that could be controversial, such as, for instance, the cancellation of elections in particular constituencies.
Okay, now to go to the Qatar Center, a championship team, a little bit of a party, a little bit of a party, a little bit of a party.နိုင်ငံရေးပါတီတွေအနေနဲ့ဒီရွေးကောက်ပွဲမှာအဆင်ပြေပြေချုံးဝေစွာပါဝင်ရှင်းပြိုင်နိုင်ကြလိမ့်မယ်လို့ရောထင်ပါသလားဘလူးညာသုံးသပ်လို့ရပါလိမ့်ရှင
် Well, we should say that we're very pleased to see that the parties agreed upon
နိုင်ငံရေးပါတီတွေအနေနဲ့စည်းကမ်းချက်တွေချမှတ်ထားတာကိုသဘောတူညီတာတွေ့ရလို့ကျေနပ်မိပါတယ်အဲ့ဒီစည်းကမ်းချက်တွေထဲမှာကြိုတင်ခန့်မှန်းချက်တွေကိုအသေးချာလေ့လာထားပြီးတော့ပြည်ပဆိုင်ရာကျင့်ဝတ်တွေနဲ့လိုက်လုံးညှိထွင်မှုရှိအောင်ပြုစုထားတာကိုလည်းတွေ့ရပါတယ်ဒီကျင့်ဝတ်တွေကိုလိုက်နာသလားဆိုတာကိုဘယ်လိုစောင့်ကြည့်စစ်ဆေးမလဲဆိုတာကိုမေးစရာတော့ရှိပါတယ်။နိုင်ငံရေးပါတီတွေကဆန္ဒအရလိုက်နာနိုင်တဲ့ကျင့်ဝတ်တွေဖြစ်တယ်လို့ဒီစည်းကမ်းတွေကိုရေးဆွဲတဲ့ကော်မတီအနေနဲ့လည်းပြုစုရကြိုးနှက်တယ်လို့သုံးသပ်မိပါတယ်။ဒါကြောင့်ဒီစည်းကမ်းချက်တွေဟာတနိုင်ငံလုံးတိုင်းတာအရရောမဲဆန္ဒနယ်မြေအသီးသီးအတွက်ပါဘလောက်ထိထိရောက်မှုရှိတယ်လဲဆိုတာနဲ့နိုင်ငံတကာစစ်မှုဆောင်ရွက်နိုင်မှုရှိမရှိနဲ့မဲဆန္ဒရှင်တွေရဲ့လိုလားချက်တွေနဲ့ကိုက်ညီမှုရှိမရှိဆိုတာတွေကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ပါတီတွေရဲ့ကျင့်ဝတ်စည်းကမ်းထုတ်ပြန်နိုင်ရေးအတွက်ကြိုးပမ်းမှုကိုချီးကျူးပါတယ်။အခုဆိုရင်မဲဆွယ်စည်းရုံးမဲ့အချိန်ရောက်လာပြီဆိုတော့တာဝန်ခံမှုတွေနဲ့ထိုက်တန်အောင်ဘလောက်ထိထမြောက်အောင်လိုက်နာကြမလဲဆိုတာကိုစောင့်ကြည့်နေမှာပါ။နိုင်ငံရေးပါတီတွေအနေနဲ့ဒီစည်းကမ်းချက်တွေကိုလိုက်နာရုံတင်မကဒီထက်ပိုပြီးတော့လှုပ်ဆောင်နိုင်တာတွေရှိပါတယ်။ပါတီကိုယ်စားလှယ်တွေကိုနည်းနည်းရဲရောမှာတာဝန်ပေးထားတာတွေကိုလည်းတွေ့နေမှာလေ။ဒါကြောင့်နိုင်ငံရေးပါတီတွေရဲ့လှုပ်ဆောင်နိုင်စွမ်းဘလောက်ထိရှိသလဲ။မဲယုံကိုယ်စားလှယ်တွေကိုတည်ချလေ့ကျင့်ပေးထားရလား။ဘယ်လိုပြောင်းလဲမှုတွေရောဖြစ်ပေါ်နိုင်သလဲ။ဘယ်လိုကာကွယ်မှုမျိုးတွေရောပြင်ဆင်ထားသလဲဆိုတာတွေကိုနိုင်ငံရေးပါတီတွေကိုမေးရမှာပါနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေဆိုတာတကယ်တော့ရွေးကောက်ပွဲလုပ်ငန်းစဉ်ရဲ့မပြောပါလောက်တဲ့ရစိတ်တဒေသဖြစ်ပါတယ်အဓိကကတော့ပါတီကမဲယုံကိုယ်စားလှယ်တာဝန်ရှိသူတွေနဲ့ပြည်တွင်းစောင့်ကြည့်လေ့လာရေးအဖွဲ့တွေမှာသာဝန်ထုတ်ဝန်ပိုးဖြစ်နေမှာပါဒါလည်းနိုင်ငံရေးပါတီအတွက်အရေးကြီးတဲ့အခမ်းအနားဖြစ်ပါတယ
် So that's also an important role for the political parties
လာမယ့်ရွေးကောက်ပွဲကိုနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေဘယ်နှစ်ဖွဲ့လောက်များပါဝင်စောင့်ကြည့်ကြမယ်လို့သိထားပါလိမ့်ရှင
် Well, I can't speak on behalf of all observer organizations. The Carter Center's mission here is relatively small.
ကျွန်တော်အနေနဲ့ဒီမှာရှိမဲ့စောင့်ကြည့်ရေးအဖွဲ့အားလုံးရဲ့ကိုစားပြောပြလို့တော့မရပါဘူး။ Carter Center ရဲ့အခန်းကဏ္ဍကတော့တိတ်ကြီးကြီးမားမားမဟုတ်ပါဘူး။ကျွန်တော်တို့မှာစောင့်ကြည့်ရေးအဖွဲ့၃ဖွဲ့ကိုနေရီကိုခွဲလွတ်ထားပါတယ်။ရွေးကောက်ပွဲကာလမှာနောက်ထပ်အဖွဲ့ဝင်အင်အား30လောက်ဖြည့်တင်းဖို့အစီအစဉ်ရှိပါတယ်။ဒီအင်အားနဲ့တော့မဲဆန္ဒနယ်တွေအားလုံးကိုကားမိမှာမဟုတ်ပါဘူးအင်အားနည်းနေတယ်လို့ပဲပြောရမှာပါ EU ဥရောပသမဂ္ဂအကဲခတ်လေးလာရေးအဖွဲ့ကတော့ကာတာစင်တာနဲ့ရှင်ပူပြီးတော့အင်အားများတဲ့စောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်နောက်ထပ်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ငယ်တွေလည်းအများကြီးရှိမှာပါဒါပြင်တန်ယုံတွေရဲ့ထုံးစံအရတာဝန်ရှိသူတွေကလည်းမဲယုံနေမှာတွားရောက်လဲ့လဲ့အကဲခတ်ခွင့်ရှိကြမှာပါဒါပေမဲ့ဒီလိုထူးထူးကဲကဲကျင်းပမဲ့ယူကောက်ပွဲမှာမြန်မာနိုင်ငံတနိုင်ငံလုံးကမဲပေးမဲ့လူရည်နဲ့မဲယုံတွေကိုစောင့်ကြည့်မဲ့အဖွဲ့တွေအချိုးနဲ့ရှင်ရင်တော့မလုံလောက်ပါဘူးဒါကြောင့်ကျွန်တော်တို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကတော့အခက်အခဲရှိနိုင်တဲ့နေရာတွေမှာလုံလုံလောက်လောက်စောင့်ကြည့်နိုင်အောင်တည်တည်ချာချာအတတ်နိုင်ဆုံးစူးစမ်းသွားမှာပါ
But we'll you know we'll do our best to ensure that international observers are deployed to places where we expect there may be difficulties during the election period
Okay နောက်တစ်ခုကပဋိပက္ခဖြစ်ပွားနေတဲ့မဲဆန္ဒနေတွေနောက်တဘာဝဘေးအန္တရာယ်ခံစားကြရတဲ့မဲဆန္ဒနေတွေအနေနဲ့ဒီလာမဲ့ရွေးကောက်ပွဲမှာပါဝင်ကျင်းပနိုင်မယ့်အခြေအနေရှိတယ်လို့ကိုသုံးသပ်လို့ရပါလားရှင
် Well it's not our decision to it's not for us to say really and we're not in a position to assess whether an election can take place in particular constituencies
တကယ်တော့ဒါဟာကျွန်တော်တို့ပြောမှန်းကိစ္စမဟုတ်ပါဘူးပြီးတော့ကျွန်တော်တို့အနေနဲ့ဒီမဲဆန္ဒနေတွေမှာယူကောက်ပွဲကျင်းပမယ်မကျင်းပဘူးဆိုတာကိုလည်းဆုံးဖြတ်ပိုင်ခွင့်မရှိပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ပြောနေတာတခုကတော့စီရင်ခန်းစာမှာပါတဲ့အတိုင်းပါ။ဆိုရအနေနဲ့ပြိပခဖြစ်နေတဲ့မဲဆန္ဒနယ်တွေနဲ့ရေပြီးတင်ခဲ့တဲ့မဲဆန္ဒနယ်တွေမှာယူကောက်ပွဲရွှေ့ဆိုင်းဖို့ဆုံးဖြတ်ချက်ချမယ်ဆိုရင်ပွင့်လင်းမြင်သာမှုရှိရပါမယ်။ယူကောက်ပွဲကိုရွှေ့ဆိုင်းတာပဲဖြစ်ဖြစ်ဖျက်သိမ်းတာပဲဖြစ်ဖြစ်လုပ်မယ်ဆိုရင်ပြည်သူလူထုကိုအကြောင်းပြချက်ခံခိုင်းမှမှချပြဖို့အရေးကြီးတယ်လို့ထင်ပါတယ်။ကျွန်တော်တို့မြန်မာတို့ရွေးကောက်ပွဲကိုဒေသအတော်များများမှကျင်းပသွားဖို့တင့်ပါတယ်။ဒါပေမဲ့လည်းရေပြီးသင့်ပြည်သူတွေပြန်လဲထူထောင်ဖို့လဲဆောင်ရွက်အောင်ပါဆိုတော့ဘယ်လိုပြောင်းလဲမှုမျိုးတွေရှိလာအောင်မလဲဆိုတာကိုစောင့်ကြည့်ရပါဦးမယ်။
ဒါပြင်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးပြီးရင်ရောဒီပြည်ပခဒေသတွေမှာရွေးကောက်ပွဲကျင်းပဖို့ဘယ်လိုကြိုးစားရမှုတွေရှိနိုင်တယ်လဲဆိုတာတွေကိုလည်းစောင့်ကြည့်ရပါအောင်မယ
် on areas that we might not have thought elections could effectively take place
ကာတာစင်တာအနေနဲ့ USAID လို့ခေါ်တဲ့ American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့ကိုပူးပေါင်းဆောင်ရွက်တာတွေရှိပါလားရှင
် Well we try to coordinate very closely with all the diplomatic community and all donors
ကျွန်တော်တို့ကတော့ဒီမှာရှိတဲ့တန်တမန်အဖွဲ့အစည်းတွေလူရှင်တွေအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားပါတယ်ကာတာစင်တာအနေနဲ့ဩဂလတရနေ့ကစပြီးတော့ American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့ထောက်ပံ့ငွေနဲ့အတူဒိန်းမတ်နော်ဝေနဲ့ဗြိတိန်နိုင်ငံတွေကထောက်ပံ့တွေရရှိခဲ့ပါတယ်မြန်မာနိုင်ငံမှာတော့ရေတိုးစောင့်ကြည့်အကဲခတ်မှုတွေလုပ်နိုင်အောင်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကလိုက်လိုက်လဲလဲကူညီထောက်ပံ့ပါတယ်။ရေးကြီးတဲ့ချက်ကတော့ကာတာစင်တာဟာအမေရိကန်ဆိုရနဲ့တရားဝင်ဆက်ဆက်မှုမရှိတဲ့တရားရည်တည်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာပါပဲ
။ကာတာစင်တာနဲ့ဒေါက်ခင်ဆိုဝင်းရဲ့တွေ့ဆုံမေးမြန်းချက်ဖြစ်ပါတယ်ရှင်။အခုနားဆင်ရမှာကတော့နိုင်ငံရေးပါတီမိတ်ဆက်ခန္ဓာဖြစ်ပါတယ်။ပါတီတွေရဲ့မူဝါဒနဲ့ဂတိကဝတ်တွေကိုနားဆင်ကြည့်ကြရအောင်ပါရှင်
။စစ်မှန်တဲ့အပြောင်းလဲတွေပေါ်ထွက်လာဖို့ရည်ရွယ်တဲ့မျိုးသားတိုးတက်ရေးပါတီဟာလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးတိုက်တာနဲ့လွှတ်တော်အရရက်အတွက်ကိုယ်စားလှယ်လောင်း353ဦးနဲ့ဝင်ရောက်ရှင်ပြိုင်မှာပါ။ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေထဲမှာတော့မျိုးသမီးကိုယ်စားလှယ်လောင်း700ခန့်လုံးပါဝင်ပါတယ်။မြူတာတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ကတော့ပါတီရဲ့မူဝါဒကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဒီမှာ heading ပေးထားတာကအမျိုးသားတိုးတက်ရေးပါတီစစ်မှန်တော့အပြောင်းလဲအတွက်အဲ့တော့စစ်မှန်တဲ့အပြောင်းလဲအတွက်ကိုကျွန်တော်တို့ကနေပြီးတော့အခြေခံသွားမယ်။နောက်တစ်ခါအဲ့ရနေတစင်ပြီးတော့မှကျွန်တော်တို့ဒီအမျိုးသားအချို့စီဝါနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအဲ့ဒါကိုကျွန်တော်တို့တည်စားတာဖြစ်လို့တိုးတက်အောင်လုပ်ဖို့ပေါ့။အကျန်းအဖြစ်ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီတိုင်းရင်းသား135မြို့လုံးနဲ့เนาะတူဆောက်ထားတဲ့တိုင်းရင်းသားပေါ့အဲ့ဒီအချို့စီဝါပေါ်မှာကျွန်တော်ရည်ရွယ်သွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့တတန်းတစ်လျှောက်ကိုစလဲဖြစ်ကရုပ်သိမ်းခွင့်နဲ့ကိုစလဲတွေရဲ့ပိုင်ဆိုင်မှုကျင်ညာတဲ့အဆိုတွေရှုံ့နိမ့်ခဲ့တဲ့အပေါ်မှာထပ်မံစူးစမ်းသွားမယ်လို့လည်းဆိုပါတယ်ဒါအပြင်
ဆိုတော့ဖြစ်တဲ့အဆိုတွေရှုံ့နိမ့်ခါကြတော့ကျွန်တော်တို့ဒီဘက်မှာအပြောင်းလဲတော့ဟုတ်တယ်စစ်မှန်တဲ့အပြောင်းလဲလားဆိုတာမိကုံထုတ်စရာဖြစ်လာတယ်ဆိုတော့တကယ်လွတ်တော်ရင်ကျင်းမှုကိုသုံးပြီးအာဏာသုံးရောက်ကိုတည်တည်ချာချာခွဲဝေသုံးဆွဲရမယ်ဆိုပဲလို့ရှိရင်တော့ဒီမိုကရေစီရင်ကျိမှုနဲ့တကယ်မှန်ကန်တဲ့စစ်မှန်တဲ့အကြောင်းလေးဖြစ်တင်တာပေါ့အဲ့ဒီလိုလိုအပ်တဲ့ဥပဒေတွေတော်တော်များများကိုကျွန်တော်စာပြီးတော့ဂိုင်းတော့သွားမှဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခြေခံဥပဒေပြင်ပြောင်းလဲရေးမှကျွန်တော်ဘူအဖြစ်သဘောတူတယ်ဘယ်ဟာမျိုးကဘယ်ပုံမှန်မျိုးကအသွင်ကူးပြောင်းရေးကာလကိုကြီးကြီးမားမားအနှောက်အယှက်ဖြစ်နိုင်တယ်လေပေါ့အဲ့ဒါမျိုးဆိုရင်တော့ကျွန်တော်လောလောဆယ်မှထိမှာမဟုတ်သေးဘူးเนาะအခြားဟာလာနိုင်ငံတူတက်ဖို့အတွက်ကိုအလားအထောက်ပံ့ပေးမယ်ဥရီမျိုးကြရင်တော့ဒါကျွန်တော်တို့စပြီးတော့ဒါကိုကျွန်တော်တို့ကဥရီပြုတ်တဲ့ကျွန်တော်အစိုးတင်သွင်းมาဖြစ်ပါတယ
်မြို့သားတိုးတက်ရေးပါတီကိုဘယ်လိုအချက်တွေကြောင့်ပြည်သူတွေကမဲပေးတဲ့လဲဆိုတဲ့အကြောင်းကိုလည်းပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ကခုလိုပြောပါသေးတယ
်ဒါကျွန်တော်တို့ကဥမာဖြင့်အလားပညာအခြေခံထားတယ်အလားဒီမဟာပြည်ဝနဲ့နိုင်ငံရေးဟောနိုင်ငံတကာလေ့လာရေးစင်တာကနေပြီးဝှေ့ထုတ်ထားတဲ့သူတွေအလားနိုင်ငံတကာနိုင်ငံမှာခန္ဓာတွေအလုံးအတော့အရေးကြီးကြပါတယ်သို့တော်လည်းအခြေခံပေါ့ဗျာတွဲခေါ်သွားမယ်ဟလာဥကောင်းညာမှာရှိတဲ့ခန္ဓာ၃ခါရှိတယ်ပေါ့ဗျာအဲ့ဒါပါဆိုနိုင်ငံရေးစီမံခန့်ခွဲမှုဒုတိယကကျွန်တော်တို့ကပြည်သူရေးရာစီမံခန့်ခွဲမှုတတိယကနိုင်ငံတကာနိုင်ငံရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးရာပေါ့မစီးပွားရေးတူတယ်မှာနိုင်ငံဖွံ့ဖြိုးတာဟုတ်အဲ့စီးပွားရေးရာစီမံခန့်ခွဲမှုအဲ့ခန္ဓာ၃ခုကိုကျွန်တော်တို့အသေးချာလေ့ကျင့်ပေးထားတဲ့သူတွေပေါ့နောက်သူတွေရဲ့နောက်ဆုံး background ကိုကြည့်မယ်ဆိုရင်သူတို့ကိုယ်တိုင်ကတော်တော်များများလုံခြုံရေးနေလည်းဖြစ်တယ်ကုမ္ပဏီမှာတောင်းကြီးယူထားတဲ့သူတွေလည်းဖြစ်တယ်ပေါ့လားအဲ့လိုလူမျိုးတွေနဲ့စုဖွဲ့ထားတဲ့ပညာရှိကံတဲ့နိုင်ငံရေးပါတီဖြစ်တာ။အဲ့ဒီမှာကျွန်တော်ပြည်သူတွေထောက်ခံမှုတော်လေးတော်ဟုတ်လို့ရလာပါတယ
်။ပါတီဝင်ရာတသိန်းကျော်ရှိနေတဲ့မြို့သားတိုးတက်ရေးပါတီဟာ2015ခုနှစ်ကမှပါတီမှတ်ပုံတင်ခဲ့တာဖြစ်ပါတယ်။ကျွန်တော်မုံမြင့်ကျော်ပါမြေမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
တောင်လူလယ်သမားတွေနဲ့အခြေခံပြီးဖွဲ့စည်းထားတဲ့ပြည်တော်စုတောင်လူလယ်သမားအင်အားစုပါတီဟာလယ်သမားတွေရဲ့အခွင့်အရေးတွေကိုကောက်ွယ်ဆောက်ဆောင်နိုင်ဖို့2015ရွေးကောက်ပွဲကိုပဲခူးတိုင်းဒေသကြီးတွင်းကနေဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပြည်တော်စုတောင်လူလယ်သမားအင်အားစုပါတီအနေနဲ့ပဲခူးတိုင်းဒေသကြီးတွင်းမှာရှိတဲ့ပဲခူး၊ဝေါ်နဲ့ဒိုင်းဦးမြို့နယ်တွေကနေပြည်သူ့လွှတ်တော်3ဦး၊ကဝါမြို့နယ်နဲ့တနက်ပြည်မြို့နယ်တွေကနေတိုင်းဒေသကြီးလွှတ်တော်2ဦးဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပါတီအနေနဲ့မဲဆွယ်စည်းရုံးရင်းဆင်းတဲ့အခါမှာလည်းလယ်သမားအခွင့်အရေးတွေရရှိဖို့အဓိကလှုပ်ဆောင်သွားဖို့ရှိတယ်လို့ပြောဆိုစည်းရုံးကြောင်းပါတီဥက္ကဋ္ဌဦးမင်းသူကပြောပါတယ်
။လယ်သမားတွေစိုက်ပျိုးချိန်အမီချင်းဝင်ရရှိရေး၎င်းတို့စိုက်လေသမားတွေစိုက်ပျိုးနေတဲ့
ေကားလိုက်အညီချီးငွေအပြည့်အဝရရှိရေးပြီးတော့ကျွန်တော်တို့လယ်သမားစစ်စစ်တွေကိုသာလည်းရင်ပုံစံကုန်ထုတ်ပေးနိုင်ရေးလယ်သမားကြီးတွေအမှန်တကယ်စိုက်ပျိုးနေတဲ့လယ်ယာမြေကိုသိမ်းယူမိအစိုးရတရက်မပေါ်ပေါက်နိုင်ရေးနောက်တစ်ခါသိမ်းယူပြီးထားသောလယ်ယာမြေများအားတက်မတော်မှအသုံးမပြုလျင်လယ်သမားတို့ပြန်ပေးနိုင်မယ့်အစိုးရပေါ်ပေါက်နိုင်ရေးနောက်တစ်ချက်ဒီလယ်သမားတွေအတွက်မျိုးကောင်းမျိုးတန့်ချပေးနိုင်ရေးကုန်တယ်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေကနေမျိုးကောင်းမျိုးတန့်တွေရောင်းဝယ်နေတဲ့နေရာမှာတာဝန်ယူမှုတာဝန်ခံမှုပေးနိုင်မယ့်ဥပဒေပေါ်ပေါက်ပေးနိုင်ရေး
ပါတီတီထောင်တာနောက်ကျတဲ့အတွက်ကိုစလဲလောင်းရေအတွက်နည်းနည်းနဲ့ပဲဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုစလဲလောင်းရေအတွက်အများအပြားဝင်ရောက်ရှင်ပြန်နိုင်အောင်လှုပ်ဆောင်သွားမယ်လို့ဦးမင်းသူကပြောပါတယ်။ပြည်တော်စုတောင်သူနယ်သမားအင်အားစုပါတီရဲ့မူဝါဒနဲ့ပတ်သက်ပြီးဥက္ကဋ္ဌဦးမင်းသူကအခုလိုပြောပါတယ
်။မူဝါဒကတော့လယ်သမားဘက်ကတိတ်ရက်တည်မယ်။ဒါပဲတစ်ချက်အဲ့ဒီမှနေနောက်တစ်ခါလယ်သမားဘက်ကဘာမူဝါဒချမှတ်ထားလဲဆိုတော့တကယ်တမ်းပေါ့ဒီလယ်သမားတွေအတွက်ဥပဒေကဘာထုတ်ပြန်စေခြင်းလဲဆိုတော့လေသမားတွေကိုလုံးဝသူတို့ထုတ်ပြန်တဲ့ဥပဒေနဲ့အညီမထိစေချင်ဘူးဥပဒေနဲ့အညီပဲသွားစေချင်တယ်ဒါဥပဒေပိုင်းဆိုင်ရာပေါ့ဥပဒေတွေနဲ့လည်းပြည်သူဘက်ကကာဝန်ဆိုတဲ့မူဝါဒကိုချမှတ်ထားတယ်နိုင်ငံတော်မှာလည်းဆောနာဘွားနိုင်ငံရေးဆိုင်မူဝါဒကတော့ဆောနာတစ်ခုလေးပဲပြောချင်တာပေါ့နော်တို့တမတို့ဒီတောင်သူလေသမားတွေကလည်းတတ်မတော်လိုပဲအမြဲတမ်းအမျိုးသားရေးကိုတစ္ဆာမဖောက်ဘူ
းပြည်တော်စုတောင်သူလေသမားအင်အားစုပါတီကကိုယ်စားလှယ်လောင်းနေလွှတ်တော်တွေရောက်ခဲ့မယ်ဆိုရင်တော့တောင်တူလေသမားရေးတွေအပြင်အလုသမားအခွင့်အရေးတွေရရှိဖို့ကိုလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ဥက္ကဋ္ဌဦးမင်းသူကပြောပါတယ
်။လွတ်တော်တဲ့ရောက်သွားလို့ရှိရင်အဓိကကတော့လေသမားနှစ်ကတော့ဘာလဲဆိုတော့ဆင်းရဲသားအလုသမားဘက်ကိုပဲရက်တည်မှာပဲ။တို့လွတ်တော်ရတဲ့ရောက်သွားပြီဆိုရင်ကိုယ်စားလှယ်တွေကစုပေါင်းပြီးတော့ဒါလေသမားနဲ့အလုသမားအတွက်ကြီးပဲအဓိကထားပြီးတောင်းဆိုပေးသွားမယ
်။ပြည်တော်စုတောင်တူလေသမားအင်အားစုပါတီဟာ2015ခုနှစ်ဩဂုတ်လအတွင်းပါတီမှတ်ပုံနဲ့အမှတ်69နဲ့ပါတီတည်ထောင်ခွင့်ရရှိခဲ့တာဖြစ်ပြီးပါတီဝင်အများကတော့9000ကျော်ရှိနေပါတယ်။ကျွန်တော်တည်ရပါမြမခသတင်းအင်ဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
။နိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကနေနိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ဂရိကကွတ်တွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုညနေပိုင်းစီစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်။စီးရဲနိုင်ငံရေးနာဂတ်ကိုစတင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံကြပါတယ်။တောက်ချာနေကဝန်ကြီးတို့လက်ဆွဲနှုတ်ဆက်ပြီးစတင်ဖို့ခန်းထဲကိုဝင်သွားကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတွေကကုလသမဂ္ဂ sorry တူရကီတို့ကကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးအောင်မှာဖြစ်ပါတယ်။အရှေ့ဂျေရုဆလင်ကသာသနာ့နယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေအပေါ်ကန့်သတ်ချက်တွေကိုအစ္စရေးနိုင်ငံဘက်ကပယ်ချပစ်လိုက်ပါတယ်။ဒီအတွက်လည်းနိုင်ငံချမ်းမှာလူသေးပြောက်တွေဖြစ်ပွားခဲ့တဲ့တိမမှုတွေလည်းရော့ချကောင်ရော့ချသွားနေပါတယ်။စက်တင်ဘာလလယ်လောက်ကစခဲ့တဲ့ပြစ်ခတ်တွေကြောင့်အသက်ရွယ်လိုက်ကန့်သတ်ထားတာကိုတောက်ချာနေကစတင်ချမှတ်ထားတာပါ။မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်အနေနဲ့ကျွန်တော်တို့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းချဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဆိုရင်မကင်းစရာအခြေအနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောင်လန်းဖို့အမေရိကန်ထိပ်တန်းလွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမဆန္ဒတွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုကဆိုရင်မကင်းဖြစ်နေတာတွေကို Republican ခေါင်းဆောင်ကအမေရိကန်ထိပ်တန်းလွှတ်တော်မှာကြားစာပေးနေကပြောကြားသွားတာဖြစ်ပါတယ်။တိုင်းပြည်ရဲ့နှစ်စဉ်ပြည်တွင်းထုတ်ကုန်ပမာဏရဲ့ထုတ်ကုန်နီးပါးရှိတဲ့ဒေါ်လာဘီလီယံ30ကျော်ကိုမြန်မာကျောင်းပြေလုပ်ငန်းကနေနှစ်စဉ်ဝင်ဝင်ရနေတယ်လို့တောက်ချန်နေကထုတ်ဝေတဲ့လန်ဒန်ခြေဆိုင် Global Witness ရဲ့အစီရင်ခံစာအသစ်ကဖော်ပြထားပါတယ်။ခံမှန်းချက်သာမှန်ကန်မယ်ဆိုရင်တော့ကျောင်းပြေလုပ်ငန်းကတရားမဝင်ဘိန်းနဲ့မွေးစီဝါကုသရောင်းဝယ်မှုကရတဲ့ဝင်ငွေထက်ဆယ်ဆလောက်ထိရှိလာမှာပါ
။ဒီနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Pineman ဖြစ်ပါတယ်။VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.